Welcome to the Voice of America in Burmese.
မင်္ဂလာနေ့တဲ့အစမှာသောရရှင်ကြီးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ VOA အမေရိကန်တန်းရဲ့2020အပြည့်နှစ်ဒီဇင်ဘာလ31ရက်ကျန်းသာပတင်းနေ့မနက်ခင်းအစည်းအဝေးလေးကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိစတင်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ညောင်ဝင်းအောင်ပါဒီကနေ့မနက်ခင်းသတင်းတွေကိုတော့ကိုအောင်မြတ်သူနဲ့အတူပြောပြသွားမှာဖြစ်ပါတယ်ဒီနေ့ငါမှာကိုဗစ်ကူးစက်မှုအသစ်တွေတိုးလာနေတဲ့အတွက်Oxford တက္ကသိုလ်နဲ့ AstraZeneca ကုမ္ပဏီတို့ပူးတွဲသုတေသနလုပ်ထားတဲ့ COVID-19 ရောဂါကာကွယ်ဆေးကိုအရေးပေါ်အသုံးပြုဖို့ဗိုလ်ထုနေ့ကအတည်ပြုလိုက်တာကြောင့်ဒီတိန်ဟာ AstraZeneca ကာကွယ်ဆေးကိုသုံးဖို့ပထမအဆုံးအတည်ပြုတဲ့နိုင်ငံဖြစ်လာပါတယ်။အခုကာကွယ်ဆေးဟာပထမအတည်ပြုထားတဲ့ American ကုမ္ပဏီ Pfizer နဲ့ BioNTech ဂျာမနီကုမ္ပဏီတို့ရဲ့ကာကွယ်ဆေးထက်ထိမ့်သိမ့်တူလောင်ပို့ဆောင်ရတာလွယ်ကူပြီးကမ္ဘာကာကွယ်ဆေးဖြစ်လာနိုင်ရည်ရှိတယ်လို့သိပ္ပံပညာရှင်တွေကပြောပါတယ်။ AstraZeneca ကိုဗစ်ကာကွယ်ဆေးဟာဈေးနှုန်းချို့သားတယ်လို့အခြားကိုဗစ်ကာကွယ်ဆေးတွေလိုမဟုတ်ဘဲရေကန်တစ်တာတွေကပုံမှန်အေးကမ်းမှာသိမ်းဆီးတူလောင်ထားနိုင်တာကြောင့်အခုလိုသုံးသပ်ကြတာပါ။ဗီဒီနိုင်ငံဟာဒီဇင်ဘာလအစောပိုင်းက Pfizer BioNTech ကာကွယ်ဆေးကိုသုံးဖို့ဥရောပနိုင်ငံတစ်လောက်ပထမဆုံးဆုံးဖြတ်ခဲ့တဲ့နိုင်ငံဖြစ်ပြီးအဲ့ဒီဆေးက95ရာခိုင်နှုန်းထိရောက်မှုရှိတယ်လို့အနှုတ်80ဒီဂရီဆယ်စီယပ်အေးကန်းထဲမှာတူလောင်ရမှာဖြစ်တဲ့အပြင်ဈေးတစ်ခါထိုးဖို့ဒေါ်လာ20လောက်ပေးရမှာပါအခုတော့ AstraZeneca ကာကွယ်ဈေးကိုဗီတင်ငံကဒုတိယအမြောက်အဖြစ်အတည်ပြုလိုက်တာဖြစ်ပြီးဈေးတစ်ခါထိုးစာအတွက်$4လောက်သာကုန်ကြမှာဖြစ်ပါတယ်ခင်ဗျာဗီတင်ငံက EU ကနေခွဲထွက်ပြီးနောက်ပေါ်ဆောင်မဲ့နှစ်ဖက်ကွန်ဆွေးသဘောတူညီချက်ကိုဗီတင်ပါလီမန်ကအတည်ပြုလိုက်ပါပြီဒါဟာအဖွဲ့ဝင်28နိုင်ငံပါတဲ့ဥရောပအဖွဲ့အစည်းကဗီတင်ခွဲထွက်ရေးနေ့နေ့ကြီးလှုပ်ဆောင်လာခဲ့တဲ့အထက်နောက်ဆုံးအခက်အခဲကိုကြော်လာလိုက်နိုင်တာဖြစ်ပါတယ်။ပြီးခဲ့တဲ့ပတ်က EU နဲ့သဘောတူခဲ့တဲ့စာချုပ်ကိုဗီတိန်ပါလီမန်က521မဲ53မဲနဲ့ဗိုလ်ထုနေ့မှာအတည်ပြုလိုက်တာပါ။ဗီတိန်အထက်လွှတ်တော်ကိုတင်ပြပြီးတဲ့နောက်ဗီယင်မာကြီးအဲလစ်ဘက်ကအတည်ပြုလက်မှတ်ရေးထိုးမှာဖြစ်ပါတယ်။ EU နဲ့ဗီတိန်နိုင်ငံအပြီးတိုင်လမ်းခွဲမှုဟာ EU ဌာနချုပ်ဒီရှိဟာဘရပ်ဆဲလ်မြို့ဒေသစံတော်ချင်းကြာသာပတင်းနေ့ညသကောင်းရံအချိန်မှာစတင်ပါလိမ့်မယ်။ဥရောပသမဂ္ဂဥက္ကဋ္ဌလီယန်းနဲ့ဥရောပကောင်စီဥက္ကဋ္ဌချားလ်စ်မစ်ရှယ်တို့ကဒီစာချုပ်ကိုဗိုလ်ထုနေ့ကလက်မှတ်ထိုးပြီးဗီဒိန်တော်ဝင်လေဒတ်လီယန်းနဲ့လန်ဒန်မြို့စီတည်ဆောင်လာခဲ့တာဖြစ်ပါတယ်ဥရောပကောင်စီဥက္ကဋ္ဌမစ်ရှယ်ကဒီသဘောတူညီချက်ဟာဥရောပသမဂ္ဂအတွင်းလာနေချီအပြင်းထန်ညှိနှိုင်းမှုရဲ့ထူးခြားတဲ့စီးလုံးညင်ညွတ်မှုပြရုပ်ဖြစ်တယ်လို့ပြောကြားလိုက်ပြီးဗီဒိန်ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ကလည်းဒီစာချုပ်ဟာဗီဒိန်နဲ့ EU ကြားတန်းတူညီမျှသောအချုပ်အခြာအာဏာနဲ့ဆက်ဆံရေးကိုဖော်ဆောင်နိုင်တာဖြစ်တယ်လို့ကြီးကြီးပြောကြားလိုက်ပါတယ်ခင်ဗျာ။လာမယ့်အင်္ဂါနေ့အမေရိကန်မှာပြန်လည်ကျင်းပဖို့ရှိတဲ့အထက်လွှတ်တော်အမတ်ရွေးကောက်ပွဲမတိုင်ခင်နှစ်ရက်အလိုမှာအမေရိကန်သမ္မတနဲ့ဒုသမ္မတတွေအဖြစ်ရွေးကောက်ခံထားရတဲ့ဂျိုးဘိုင်ဒန်နဲ့ကမ်မလာဟဲရစ်ရောရာထူးကထွက်ခွာရောမဲ့သမ္မတဒေါ်နယ်ထရန့်ပါအမေရိကန်ပြည်ထောင်စုတောင်ပိုင်းဂျော်ဂျီယာပြည်နယ်ကိုတွားရောက်ဖို့စီစဉ်နေကြပါတယ်။ကမ်မလာဟဲရစ်ကတော့တနင်္ဂနွေနေ့ကျရင်ဒီမိုကရက်ပါတီကရှင်ပြန်မဲ့ဘက်ပတစ်တရားဟောဆရာRaphael Warnock နဲ့ရုပ်သံမှတ်တမ်းရကုသူ John Ossoff တို့အတွက် Atlantic ကမ်းခြေ Savannah မြို့မှာလူထုတရားပွဲကျင်းပမှာဖြစ်ပါတယ်။တရားဟောဆရာ Warnock ဟာလက်ရှိ Republican အထက်လွှတ်တော်အမတ် Kelly Loeffler နဲ့ရှင်ပိုင်မှာဖြစ်ပြီး John Ossoff ကတော့လက်ရှိအထက်လွှတ်တော်အမတ် David Perdue နဲ့ရှင်ပြန်မှာဖြစ်ပါတယ်။ Joe Biden ဟာအဲ့ဒီ Democrat အမတ်လောင်းနှစ်ဦးနဲ့အတူ Georgia ပြည်နယ်ရဲ့အကြီးဆုံး Atlantic မြို့မှာလူထုတရားပွဲကျင်းပမှာဖြစ်တယ်လို့Donald Trump ကတော့လက်ရှိ Republican အထက်လွှတ်တော်အမတ်နှစ်ဦးနဲ့အတူ Whitefield County Dalton လေးစုမှာမဲဆွဲတရားပွဲကျင်းပမှာဖြစ်ပါတယ်။ပြီးခဲ့တဲ့နိုဝင်ဘာ3ရက်နေ့ကျင်းပခဲ့တဲ့ American ရွေးကောက်ပွဲတုန်းကဒီပြိုင်မဲ့4ဦးကြားပြတ်သားတဲ့မဲရလတ်ထွက်ပေါ်ခြင်းမရှိခဲ့တဲ့အတွက်အခုလိုပြန်လည်ကျင်းပရတာဖြစ်ပြီးဒီရွေးကောက်ပွဲရလတ်ဟာ Joe Biden သမ္မတသက်တမ်းပထမနှစ်နှစ်အတွင်းအထက်လွှတ်တော်ကိုထိန်းချုပ်နိုင်ရေးအတွက်အရေးကြီးတဲ့ရှင်ပြိုင်မှုလည်းဖြစ်ပါတယ်ခင်ဗျာ။ကမ္ဘာပေါ်မှာလက်ရှိဖြစ်ပေါ်နေတဲ့ဥရုယာသီအပြောင်းလဲနဲ့သဘာဝဝန်းကျင်ဆိုင်ရာအစိုးရတွေရဲ့ဆုံးဖြတ်ချက်အခြေအနေတချို့ကိုတင်ပြရရင်တော့ဗီဒီနိုင်ငံတောင်ပိုင်းကမ်းရိုးတန်းကိုပြီးခဲ့တဲ့တနင်္ဂနွေနေ့ကဝင်ရောက်တိုက်ခတ်ခဲ့တဲ့ဒယ်လာမုန်တိုင်းကြောင့်ကမ်းခြေမှာရှိတဲ့ New Haven မြို့ပြတိုက်ကိုလှိုင်းလုံးကြီးတွေဝါမြူခဲ့တယ်လို့လေရောမိုးပါကြီးခဲ့ပြီးဗီဒီမာရောပြင်သစ်နိုင်ငံအနောက်ဘက်ကမ်းခြေမှာပါထောင်နဲ့ချီတဲ့အိမ်တွေလျှက်စင်ပြီးပြတ်တောက်သွားခဲ့ပါတယ်လေတိုင်နှုံးကတနင်္ဂနွေ120ကီလိုမီတာနှုန်းရှိခဲ့ပါတယ်။အမေရိကန်နိုင်ငံမှာတော့သမ္မတထရန့်အစိုးရက 1983ခုနှစ်အမေရိကန်ပြည်နယ်48ခုမှာပြဋ္ဌာန်းခဲ့တဲ့ ESA ခေါ်ကာကွယ်ထိန်းသိမ်းရမယ့်သရဝါမျိုးစိတ်စီးရင်တဲ့ကနေမိဂိုယောင်ဝန်ပလွေရှားပါခွေးတွေကိုဆက်ပြီးမထဲသွင်းတော့ဖို့ပြည့်ပြတ်လိုက်တဲ့ဆုံးဖြတ်ချက်ဟာဒါမဲ့ဇန်နဝါရီလကစလို့အကျိုးတက်ရောက်တော့မှာဖြစ်ပါတယ်ဒါကြောင့်အဲ့ဒီပြည်နယ်48ပြည်နယ်မှာရှိတဲ့မိဂိုယောင်ဝန်ပလွေအကောင်ကြီး6000ဝန်းကျင်ရဲ့ကံကြမ္မာအတွက်တဘာဝပတ်ဝန်းကျင်နဲ့တရိတ်ဆန်ချင့်မြတ်နိုးသူတွေကစိုးရိမ်နေကြပြီဖြစ်ပါတယ်တရုတ်နိုင်ငံမှာတော့2021ခုနှစ်ကစပြီးတကမ္ဘာလုံးကနေတင်ပို့လာတဲ့ခြေဖြတ်ဖို့မလွယ်တဲ့စွန့်ပြစ်အမှိုက်တွေတင်သွင်းမှုအလုံးကိုပိတ်ပင်တော့မှာဖြစ်တယ်လို့တရုတ်အကောက်ခွန်ဌာနတရုတ်ကေဟဗီရာစနစ်နဲ့တဘာဝဝန်ကျင်ဆိုင်ရာဝန်ကြီးဌာနကထုတ်ပြန်တဲ့ကြေညာချက်ကဆိုပါတယ်တရုတ်နိုင်ငံဟာအဲ့ဒီလိုစွန့်ပြစ်အမှိုက်တွေကိုတနည်းတစ်ပုံပြန်သုံးဖို့အရင်တော့ကတင်သွင်းမှုလုပ်ခဲ့ရကတဘာဝဝန်ကျင်ကိုထိခိုက်လာတဲ့အတွက်ဒါကိုကန့်သတ်ဖို့အချိန်အတော်ကြာကြိုးစားခဲ့တာပဲဖြစ်ပါတယ်ခင်ဗျာ
အဲ့ဒါမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.33 ညလိုင်းဒိုမီတာ40 kHz 9.33 ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါရဲ့ရှင
် VOA အမေရိကန်တန်ကချက်တပရီနဲ့မနေ့ခင်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်ကျွန်တော်အောင်မြတ်သူပါမြန်မာနိုင်ငံမှာပြီးခဲ့တဲ့24နှစ်အတွင်းကိုဗစ် -19 ရောဂါကူးစက်သူ989ယောက်ထပ်တိုးပြီးသေဆုံးသူ28ယောက်ထပ်တိုးခဲ့တဲ့အကြောင်းကျန်းမာရေးနဲ့အားစားဝင်ဌာနရဲ့ဗုဒ္ဓဦးညာ၈နှစ်ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။သေဆုံးသူတွေထဲမှာ9ယောက်ကရောဂါအခံမရှိသူတွေဖြစ်တယ်လို့ထုတ်ပြန်ချက်မှာတွေ့ရပါတယ်။တက်ကွဲနှုန်းရပေါင်း 18,010 ခုကိုစစ်ဆေးခဲ့တဲ့အထက်ကအခုလိုနောက်ထပ်ရောဂါပိုးကူးစက်တာလူတွေတွေ့ရတာဖြစ်ပြီးဗုဒ္ဓဦးနေသည့်ဆိုရင်စစ်ဆေးခဲ့တဲ့တက်ကွဲနှုန်းရပေါင်း 13,000 နီးပါးရှိသွားပြီဖြစ်ပါတယ်။ဒီဆုံးသူအရေအတွက်က2600ကျော်ရှိပြီးယောဂဘိုးကူဆက်သူပေါင်းကတော့ 13,300 ကျော်ရှိသွားပါပြီ။ဗုဒ္ဓဉာဏ်ထုတ်ပြန်ချက်မှာဆေးရုံစင်ခွင့်ရရှိသူအရေအတွက် 842 ယောက်ရှိတယ်လို့ဖော်ပြထားတာကြောင့်ယောဂပျောက်ကင်းသွားသူပေါင်း 36,121 ယောက်ရှိသွားပြီဖြစ်ပါတယ်။ရခိုင်ပြည်နယ်မှာရွေးကောက်ပွဲကျင်းပနိုင်အောင်တည်ငြိမ်ဖို့ရဖို့ကြိုးပမ်းနေတယ်လို့တက်မတော်တာဝန်ရှိသူတူကဗုဒ္ဓဉာဏ်ကပြောဆိုလိုက်ပါတယ်။နိုဝင်ဘာလ10ရက်နေ့ရွေးကောက်ပွဲမှာရခိုင်ပြည်နယ်မှာမကျင်းပပြခဲ့တဲ့နယ်မြေတွေမှာဒီနှစ်နောက်ဆုံးထားကျင်းပနိုင်အောင်ဖန်တီးဖို့အေအေရခိုင်လက်နက်ကိုင်တပ်ဖွဲ့ရဲ့ကမ်းလှမ်းချက်ကိုတပ်မတော်ကလက်ခံလိုက်ပြီးနောက်တိုက်ခိုက်မှုတွေရပ်ဆဲထားတာကိုဆက်လက်ထိန်းသိမ်းထားနိုင်အောင်ကြိုးပမ်းနေတဲ့အကြောင်းဒီဇင်ဘာလ10ရက်နေ့နေပြည်တော်သတင်းစာရှင်းလင်းပွဲမှာတပ်မတော်ပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကပြောကြားခဲ့ပါတယ်။တိုက်ခိုက်မှုတွေရပ်ဆဲထားပြီးမဲ့တပ်အင်အားဖြစ်တင်းတာတွေရှိနေတဲ့ဆိုတဲ့သတင်းတွေကိုလည်းတပ်မတော်ပြောခွင့်ရကပယ်ချလိုက်ပါတယ်။လက်နက်ကိုင်တပ်ဖွဲ့တွေကြားတိုက်ခိုက်မှုတွေရပ်ဆဲထားပြီးမဲ့ယူကော့ပွဲကျင်းပနိုင်မှုကတော့ပြည်ထောင်စုယူကော့ပွဲကော်မရှင် UEC ကသာအဓိကဆုံးဖြတ်ရမှာဖြစ်ကြောင်းလည်းဗိုလ်ချုပ်ဇော်မင်းထွန်းကပြောပါတယ်။ရခိုင်ပြည်နယ်မှာရွေးကောက်ပွဲတွေဒီနှစ်မကုန်ခင်ကျင်းပနိုင်မှုကန့်လန့်ခဲ့တဲ့ AA ရခိုင်လက်နက်ကိုင်တပ်ဖွဲ့နဲ့တပ်မတော်ကြားမကြသေးခင်ကပဲတိုက်ရိုက်ဆွေးနွေးတာတွေလည်းရှိခဲ့ပါတယ်။ဒါပေမဲ့လည်း2020ပြည့်နှစ်ကုန်ဆုံးမှုရပ်ပိုင်းသာကျန်တော့တာကြောင့်နှစ်မကုန်ခင်ရွေးကောက်ပွဲတွေပြန်လည်ကျင်းပနိုင်မယ့်အလားအလာမရှိဘူးလို့လည်းမြမအရေးအကဲခတ်တွေကသုံးသပ်ကြပါတယ်။ရခိုင်ပြည်နယ်ကစစ်ရေးပဋိပက္ခတွေမှာအဓိကတပ်မတော်နဲ့ AA အဖွဲ့တွေကြားတိုက်ခိုက်မှုတွေရပ်ဆဲထားပြီးဆွေးနွေးတာတွေလည်းရှိနေတယ်ဆိုပေမဲ့အစိုးရနဲ့တရားဝင်တွဲဆုံဆွေးနွေးတာမျိုးတော့မတွေ့ရသေးပါဘူး။တချိန်တည်းမှာပဲအာနာယ NLD အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကလွှတ်တော်ကိုယ်စားလှယ်လောင်း၃ယောက်ကို AA အဖွဲ့ကပြန်လွှတ်ပေးဖို့လည်းထပ်မံတောင်းဆိုတာပါပဲ။အာဖဂန်လီတက်ကလေမောင်တူအာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းကန်ဒါဟာပြည်နယ်မှာပြီးခဲ့တဲ့ဗုဒ္ဓဦးနေ့ကတနက်နဲ့ပြစ်သက်ခံခဲ့ရပါတယ်။ရဲက VOA ကိုအတိအပြုပြောကြားရမှာတော့အသက်ခံရသူဟာစစ်ပတ်မှဖြစ်ပြီးအခြားအသေးစိတ်ကိုတော့ထုတ်ဖို့ပြောဆိုခြင်းမရှိပါဘူး။လုံချုံရေးသတင်းရက်ကွက်တစ်ခုကတော့တည်ဆုံးသူဟာမဆွတ်အတက်ဆိုသူလေရင်ပေါင်းတူဖြစ်ပြီးဘယ်သူဘဝမှမသိတဲ့တနက်သမားတူကအုတ်ချိုးရေးမှုရဲ့အိမ်နဲ့တကီလိုမီတာလောက်ပဲဝေးတဲ့နေရာမှာပြစ်ခတ်တပ်ဖြတ်ခဲ့ခြင်းဖြစ်တယ်လို့ဆိုပါရယ်အတဲလ်ဟာကန်ဒါဟာနယ်သားတူဖြစ်ပြီးချက်စ်သမရနိုင်ငံနဲ့ RS ဆော်ဘောများပြည်တော်စုမှာတွားရောက်တင်းနှံတက်ခဲ့ဘူးသူလည်းဖြစ်ပါတယ်ဒီလေရင်ပေါင်းတက်ခံရခြင်းနဲ့ပတ်သက်လို့ဘယ်အဖွဲ့အစည်းကမှတောင်းခံတာမျိုးမရှိသေးပါဘူးအာဖဂန်နစ္စတန်မှာအခုလိုပြစ်မှတ်ထားတပ်ဖြတ်တာအထူးသဖြင့်သတင်းသမားတွေတက်ကြလို့ရှာသူတွေကိုပြစ်မှတ်ထားတပ်ဖြတ်တာတွေဟာမကြသေးခင်ကမြင့်တက်လာတာဖြစ်ပြီးပြီးခဲ့တဲ့နှစ်လအတွင်းသတင်းသမား9ယောက်အသက်ခံခဲ့ရပြီဖြစ်ပါတယ်။ဒီဂရီအင်ဂါနေကတော့အာဖဂန်ပြည်ထောင်စုဝန်ကြီးမဆွတ်အန်ဒရာဘီကဒီလိုမြင့်တက်လာခြင်းဟာတာလီဘန်တွေကြောက်လို့ဆိုပါတယ်။အာဖဂန်အထက်လွှတ်တော်မှာမဆွတ်ကထွက်ဆိုခဲ့ရမှာတော့ဒီလိုတပ်ဖြတ်မှုတွေနဲ့ပတ်သက်ပြီးသူတို့ဖမ်းဆီးထားသူတွေရဲ့အဆိုအရတာလီဘန်တွေဟာသတင်းသမားတွေအစိုးရဝန်ထမ်းတွေနဲ့တက်ကြလို့ရှာသူတွေကိုပြစ်မှတ်ထားတပ်ဖြတ်ဖို့အဖွဲ့ဖွဲ့ထားတယ်လို့ဆိုပါတယ်။လာမယ့်ဇန်နဝါရီ9ရက်မှာပြန်လည်စတင်မယ့်အာဖဂန်အစိုးရနဲ့တာလီဘန်သဘုံတို့ဒုတိယအကြိမ်ညီညီဆွေးနွေးပွဲမတိုင်မီအခုလိုတပ်ဖြတ်မှုတွေပေါ်ပေါက်နေတာဖြစ်ပါတယ်။ဂျမအေးအရာရှိတဲ့3ပြည်နေတဲ့ဂျာကပဲ အိန္ဒိယနိုင်ငံတက်ချ်မဟာသမိုင်းဝင်ဂူဘိမန်အဆောက်အဦစီကိုတနေ့ကိုလူ 15,000 လောက်လဲပတ်နေကြတယ်လို့ရိုက်တာသတင်းတရက်ကဆိုပါတယ်။နိုင်ငံသားတွေလာရောက်လဲပတ်ဆုံးဖြစ်တဲ့အိန္ဒိယနိုင်ငံရဲ့18ရာစုသမိုင်းဝင်ဒီဂူဘိမန်ကိုပြီးခဲ့တဲ့မတ်လကလေးကကိုရိုနာဗိုင်းရပ်စ်ပြန့်နှံ့မှုကြောင့်ပိတ်ထားခဲ့တာဖြစ်ပါတယ်။စက်တင်ဘာလထဲမှာပြန်လဲစတင်ပြီးတော့အကန့်အသတ်နဲ့လာရောက်လဲပတ်ခွင့်ပြုခဲ့ရမှာတော့ပြီးခဲ့တဲ့ရက်သက်ပတ်တွေအတွင်းလာရောက်လဲပတ်သူအရေအတွက်တရက်ကို1000ကျော်တိုးတက်မြန်ပြားလာတာဖြစ်ပါတယ်။အဆိုအားရှေးအောင်သူတင်နာပညာရှင်ဗက်ဆန်ကူမာဆွမ်ကာကတော့လက်ပတ်ခွင့်လက်မှတ်အရေအတွက်ကိုတရက်ကို1000ကျော်ကန့်သတ်လိုက်မှပဲခီးသွားတိုင်းလက်မှတ်တွေရကြပြီးဂူဘိမန်မှာတွားရောက်ဂုဏ်ပြုနိုင်ကြမှာဖြစ်တယ်လို့ဆိုပါရယ်ပြီးခဲ့တဲ့ဗုဒ္ဓနေ့မှာတော့ထောင်ပေါင်းများစွာသောခီးသွားဧည့်သည်တွေတော်တော်များများဟာနှကောင်းစည်းမပါပဲအဖြူအောင်ကြောက်သားဂူဘိမန်နာမှာအုပ်စုလိုက်လှည့်လည်သွားလာနေကြပြီးလက်မှတ်အယောင်ဌာနတဝိုက်မှာလည်းလူတွေပိတ်ကျက်နေလို့ဆိုပါရယ်ကျန်းမာရေးအရာရှိတွေကတော့လူအမြောက်များလာအောင်လက်ပတ်တဲ့နေရာတွေဟာနောက်ထပ်ကိုရိုနာဗိုင်းရပ်စ်ပြန့်နှံ့လာနိုင်စရာတွေဖြစ်သတိပေးထားပြီးဗြိတိနိုင်ငံမှာလိုပဲမျိုးကွဲအသစ်တွေကိုအိန္ဒိယနိုင်ငံမှာဖြစ်လာမှာကိုစိုးရိမ်နေကြတာပါ။အိန္ဒိယနိုင်ငံကကမ္ဘာပေါ်မှာအမေရိကန်ပြီးရင်ဒုတိယကိုဗစ် -19 ကူးစက်မှုအများဆုံးနိုင်ငံဖြစ်ပြီးလူတသိန်းခွဲခန့်သေဆုံးခဲ့ရပြီဖြစ်ပါတယ်။ကျွန်တော်ဗရီနီနောက်ဆုံးရသတင်းလေးကိုကိုညံဝင်းအောင်နဲ့အတူကြညာခဲ့တာဖြစ်ပါတယ်။ခုဆက်လက်ပြီးတော့သတင်းပေးပို့ချက်နဲ့အပတ်စဉ်အစီအစဉ်တွေကိုနားဆင်ရမှာပါ
ကျွန်တော်ညောင်ဝင်းအောင်ပါခင်ဗျာ2022ခုနှစ်တည်းအမျိုးသားညီညွတ်ရေးအစိုးရအသစ်တွေကပေါ်ပေါက်လာဖို့မျှော်မှန်းထားကြတဲ့အတိုင်းတိုင်းသားပါတီတွေရဲ့လူလားချက်ကိုဆွေးနွေးနိုင်ဖို့အတွက်ပြီးခဲ့တဲ့နိုဝင်ဘာရွေးကောက်ပွဲမှာအများစုအနိုင်ရထားတဲ့ NLD ပါတီထိပ်တန်းခေါင်းဆောင်အဖွဲ့တစ်ဖွဲ့ဟာပထမဆုံးအကြိမ်ဖြစ်ကချင်ပြည်နယ်ခရီးစဉ်ကိုစတင်လိုက်ပြီဖြစ်ပါတယ်ဒီခရီးစဉ်မှာဘယ်လိုအစီအစဉ်တွေနဲ့ဆွေးနွေးကြပြီးဘာတွေမျှော်လင့်ချက်ထားနိုင်မလဲဆိုတာကိုတင်ပြခြင်းပါတယ်NLD အစိုးရရဲ့ပြီးခဲ့တဲ့9နှစ်တာသက်တမ်းကာလအတွင်းတိုင်းသားပါတီတွေနဲ့မဟာမိတ်ဖွဲ့လက်တွဲဆောင်ရွက်တာမျိုးအားနည်းခဲ့တဲ့ဆိုတဲ့ဝေဖန်ချက်တွေကြဲကြဲလောင်လောင်ထွက်ပေါ်ခဲ့တာပါ2020ရွေးကောက်ပွဲအနံ့ရပြီးရပိုင်းအတွင်းမှာပဲတိုင်းသားလူမျိုးစုတွေရဲ့ဆန္ဒကိုအလေးနက်ထားကာအနာဂတ်မြန်မာနိုင်ငံပြည်ထောင်စုအရေးအတွက်တကြွစွာပူးပေါင်းလက်တွဲဆောင်ရွက်ကြဖို့တိုင်းသားပါတီတွေကို NLD ပါတီဘက်ကကမ်းလှမ်းတဲ့ကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပြီးနောက်မှာအခုလိုကချင်ပြည်နယ်ကိုပထမဆုံးခရီးစဉ်အဖြစ်တွားရောက်တာဖြစ်ပါတယ်တိုင်းသားပါတီတွေနဲ့တွေ့ဆုံဖို့ NLD ပါတီကတောင်းဝန်အနှင်းလိုက်တဲ့၃ဦးအဖွဲ့တွေက NLD CEC အဖွဲ့ဝင်ဒေါက်တာအောင်မွညွန်နဲ့ဒေါ်နန်းခင်ထွင်းမြတ်တို့ဟာဗိုလ်ထုနေ့ညကအင်းတော်မှာခီးတထောက်ရန်နာပြီးဒီဇင်ဘာ31ရက်နေ့မြကြီးနားမြို့ကိုရောက်ရှိမယ်လို့ပြောပါတယ်ကချင်ပြည်နယ်ကတိုင်းသားပါတီ၄ခုရဲ့ကိုယ်စားလှယ်၈ဦးနဲ့ဒီဇင်ဘာ1ရက်နေ့မနက်9နာရီမှာတွေ့ဆုံဆွေးနွေးမှာဖြစ်ကြောင်းတိုင်းသားပါတီတွေနဲ့တွေ့ဆုံမဲ့အဖွဲ့ရဲ့ခေါင်းဆောင်ဒေါက်တာအောင်မွညိုက VOA ကိုအခုလိုရှင်းပြပါတယ်
။ဘရောစီတွေ့ဖို့တောထားတာကတော့ဘယ်သူတွေလဲဆိုတော့ကချင်ပြည်နယ်ပြည်သူ့ပါတီက၄ဦး၊နောက်တခါလီစုမျိုးသားဖော်ပြတိုးတက်ရေးပါတီကဒီနယ်ထွတ်တော်ကိုယ်စားလှယ်၁ဦး၊နောက်တခါရှမ်းတိုင်းရင်းသားများဒီမိုကရက်တစ်ပါတီက၁ဦး၊နောက်တခါဒီမိုကရေစီပါတီတဲ့ကချင်ကအမျိုးသားထွတ်တော်ကိုယ်စားလှယ်၁ဦးနဲ့ဒီနယ်ထွတ်တော်ကိုယ်စားလှယ်၁ဦး။အားလုံးပေါ့သူတို့တွေ့ဖို့ဆိုပြီးတော့ကျွန်တော်တို့စီရင်ပြီးရထားတာကတော့၈ယောက်ရှိတယ်ဗျ။အဲ့ဒါဒီတိုင်ပင်ထားတယ်အဲ့ဒါကတရနေ့မနေ့9နာရီမှသူတို့နဲ့တွေ့ပြီးစကားပြောမှသူတို့ဘာတွေပြောမလို့ဘာတွေဆွေးနွေးမလို့ဘာတွေတင်ပြခြင်းလို့ကျွန်တော်တို့ကလည်းပဲသွားတဲ့ခါကျရင်တော့ဘာပေးမယ်ညာပေးမယ်ဘာလည်းရုံးမယ်ညာလည်းရုံးမယ်ဘာမှဆုံးမဖြစ်ပြီးနိုင်မှာမဟုတ်ဘူးမပေးခဲ့ဘူးကျွန်တော်တို့ကသူတို့နဲ့ AC DD လည်းဆွေးနွေးမယ်စကားပြောမယ်ပြောပြီးတော့သူတို့လူရင်းစန္ဒတွေသူတို့ပြောချင်တာတွေကိုကျွန်တော်ကဘိုးလုံးမှုတော့ပေါ့ပြန်ပြီးတင်ပြမှာကျွန်တော်တို့ကဆုံးမြတ်မယ်အဖွဲ့မဟုတ်ဘူးသူတို့ပြောတာနားထောင်ပြီးသူတို့သဘောထားတွေကိုတင်ပြမယ်တဲ့အဖွဲ့ပဲသူတို့စီသွားတာကလည်းသူတို့ကိုလေးစားတဲ့အနေနဲ့ကိုညီကိုမောင်နှမတွေအတိအမှတ်ပြုတဲ့အနေနဲ့သူတို့ပြောတာကိုသွားပြီးနားထောင်ပါအဲ့ဒီသဘောပဲ
အခုလိုတိုင်းသားပါတီတွေနဲ့မတွေ့ဆုံခင်မှာ NLD ပါတီကပြည်내အဆင့်တာဝန်ရှိသူတွေရွေးကောက်ပွဲအောင်နိုင်ရေးအဖွဲ့နဲ့ရွေးကောက်ကံလွှတ်တော်ကိုယ်စားလှယ်တွေနဲ့လည်းအရင်ဦးဆုံးတွေ့ဆုံမှာဖြစ်တယ်လို့ဒေါက်တာအောင်မွညိုကပြောပါတယ်အ
ဲကျွန်တော်တို့ကကျွန်တော်တို့အင်းတော်မှာညာအိတ်နေရတယ်ဗျမနေ့ကဘရိဘာစားပြီးလာတယ်မြေကြီးနားသွားမှာရောက်သွားပြီးတော့နေလဲစားမြေကြီးနားမှာနေလဲစားဆမ်းပါပေါ့နော်နေလဲစားစားပြီးရင်၃နာရီလောက်ကြာရင်ကျွန်တော်တို့တချင်းပြည်နယ်လူသားဒီမိုကရေစီအဖွဲ့ချုပ်ပြည်နယ်အလုံးမှုဆောင်အဖွဲ့နဲ့တွေ့မယ်နောက်တစ်ခါ2020ရွေးကောက်ပွဲမှာအောင်နိုင်ရေးစူးစမ်းခဲ့တဲ့ဥက္ကဋ္ဌတို့တွေ့ရင်မှုတို့နဲ့တွေ့မယ်နောက်ဦးကြတော့ပြီးခဲ့တဲ့ရွေးကောက်ပွဲမှာရွေးချယ်တိမောက်ရှင်းခံရတဲ့တချင်းပြည်နယ်ကလူသားဒီမိုကရေစီကိုစားပြုတဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်လူသားလွှတ်တော်ကိုယ်စားလှယ်နောက်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ရဲ့တွေ့မယ်တွေ့ပြီးတော့သူတို့ပြောတာတွေသူတို့တင်ပြတာတွေကချင်ပြည်နယ်ကတိုင်းရင်းသားပါတီရဲ့အကြောင်းကိုကျွန်တော်နားထောင်မယ်
။ NLD ပါတီရဲ့ကိုယ်စားလှယ်အဖွဲ့နဲ့တွဲဆုံမဲ့အစီအစဉ်မှာပါတဲ့ KSPP ကချင်ပြည်နယ်ပြည်သူ့ပါတီဒုဥက္ကဋ္ဌဒေါ်တွဲဘူးကတော့သူတို့တင်ပြဆွေးနွေးလို့တဲ့အချက်တချို့ကိုပြောပြပါဗျာ
အဓိကတော့ကျမတို့စာပြန်ထားတာလည်းဒီ50ကုန်ပင်လုံးကိုအခြေခံတဲ့ပြင်ပြောင်းလဲမှုပေါ့အဓိကတော့အဲ့ဒါပဲပြည်ငင်းချမ်းကြီးပေါ့အဲ့ဒါတော့အဓိကကြပါတယ်။နောက်ကျမတို့နိုင်ငံကိုဘယ်လိုဆက်သွားမယ်ဆိုတဲ့ခန္ဓာတွေပေါ့အဲ့ဒါကိုကျမတို့ပြင်ပြသွားဖို့ရှိပါတယ်။အခြားခန္ဓာတွေကတော့ဒီတောင်စုမာယောကျမတို့ဒီပြည်နယ်မာယောပေါ့နော်။ကျမတို့တိုင်းသားတွေလည်းအားလုံးဥပပေါင်းတည်ဆုံဖို့ပေါ့နော်အဲ့လောက်ကတော့ကျတို့အကြံပြုပြင်ဆင်ထားပါတယ
် NLD ပါတီနဲ့ကချင်ပြည်နယ်တွေကပါတီတွေတွေးဆောင်ပွဲကနေရေရှည်အတွက်ရလန့်ကောင်းတွေထွက်ပေါ်လာဖို့မျှော်လင့်ထားကြောင်းဒေါ်တွဲဘူးကပြောပါတယ
် NLD နဲ့ရောဟိုတန့်ခိုင်ရေးနဲ့ရောကျတို့ပါတီကြီးတွေနဲ့တော့ဆက်ဆံမှုမရှိပါဘူးရှင်သူတို့ကမပြောနိုင်ကျတို့ကလည်းသိမှရှိပါဘူးတန်းတဲ့ဒီပြည်နယ်ပါတီတွေနဲ့တော့တန်းတဲ့တိုင်းသားပါတီတွေနဲ့ပေါ့ဆွေးနွေးခဲ့ရတယ်အရင်ကတော့ရှိတာပေါ့နော်အဲကျွန်တော်တို့အဓိကတော့ကိုတိုင်းပြည်ကောင်းဖို့နဲ့ဒီမှာကျွန်တော်တို့တိုင်းပြည်ကပြည်သူပြည်သားတွေကောင်းဖို့ပေါ့အဲတော့အားလုံးကောင်းဖို့အတွက်ဘယ်လိုဝိုင်းဝန်းကြိုးပမ်းနိုင်မလဲဆိုတော့လမ်းစာလေးတွေရှိလာမယ်လို့မျှော်လင့်ပါတယ်ရှင
်အခုလိုကချင်ပြည်နယ်ခီးစဉ်ပြီးမှတော့ NLD ပါတီရဲ့ခေါင်းဆောင်၃ဦးပါအဖွဲ့ဟာမွန်ပြည်နယ်တွေကတိုင်းသားပါတီတွေနဲ့တွားရောက်တွေ့ဆုံမှာဖြစ်ပေမဲ့ရဲ့အတီးအကျကိုကြီးညာထားခြင်းမရှိသေးပါဘူး။တိုင်းသားပါတီနဲ့တွားရောက်တွေ့ဆုံဆွေးနွေးဖို့အတွက်ဒေါက်တာအောင်မွန်းညိုဒေါ်နန်းခင်ထွေးမြင့်နဲ့ဦးအင်ထွန်းခန်းတော်ဆန်တို့ကို NLD ပါတီကတာဝန်ပေးအပ်ထားတာဖြစ်ပါတယ်ခင်ဗျာ
။ကဘာမှာစီအုံးတွေအဓိကထုတ်လုပ်နေတဲ့အာရှတိုက်ထိုက်ကစီအုံးလုပ်ငန်းခွင်မှာလုပ်ကဲနေတဲ့ကလေးတွေရဲ့အလုပ်ချင်းရှေးလွန်းသလိုအစိတ်ရှိတဲ့ပုံမှာတရိတ်ဆန်တွေကြိုက်ခံရမဲ့ဘေးနဲ့လည်းနေစဉ်ရင်ဆိုင်နေရပါတယ်။အသက်15နှစ်သာရှိသေးတဲ့အီမာကတော့ကီမီကောက်ကြိုက်ခံရတာတွေမွေးဟောက်နဲ့တက်တဲတူတာမျိုးမကြာခဏကြုံရပါတယ်။သူ့ကိုယ်အလေးချိန်သက်3ဆလောက်ရှိတဲ့လက်တွန်းလေးနဲ့စီအုံးသီးတွေကိုနေ့တိုင်းလိုက်ကောက်ရပါတယ်။အင်ဒိုနီးရှားနိုင်ငံစီအုံးလုံငန်းခွင်ကကလေးလူသားတွေအကြောင်းအပီသတင်းဆောင်မကိုအခြေခံပြီးတော့ကျွန်မနောက်လောက်တင်ပြမှာပါ။အင်ဒိုနီးရှားနိုင်ငံထဲကစီအုံးဆက်ပြိုးချံမှာပဲမွေးဖွားကြီးပြင်းလာတဲ့အီမာဟာအသက်10နှစ်အရွယ်မှာကျောင်းထွက်ခဲ့ရပါတယ်။တင်ချာတော်ပြီးတော့ကျောင်းပျော်တဲ့အီမာတယောက်ကျောင်းပြန်တက်ချင်ပေမဲ့သူ့အမေကစီအုံးချံမှာအလုပ်ကုလုပ်ဖို့ကြောင်းနှုတ်ခဲ့တာပါ။ကဘာသပတ်ချံကအမေရိကန်ပြည်ထောင်စုတန်နစီပြည်နယ်ကအသက်14နှစ်အရွယ်အိုလီဗီယာရှာဗင်ကတော့အီမာကိုလူချင်းမတွေ့ဖူးဝင်မဲ့သူ့ရဲ့ခံစားချက်ကိုသဘောပေါက်ပါတယ်။မိန်းကလေးကင်းထောင်လူငယ်ရမုံငွေအဖြစ်ကုကေးမုံနဲ့အများဆုံးရောက်ချနိုင်ခဲ့တာကိုအိုလီဗီယာတယောက်ဂုဏ်ယူခဲ့ဖူးပါတယ်။ကူကီမုံအပါဝင်တောတိုက်ဆင်းတဲ့မက်ကလိုလူသုံးကုန်ပစ္စည်းမျိုးစုံမှာစီအုံးတွေကိုအသုံးပြုကြတာပါ။အီမာအလုပ်လုပ်တဲ့ခြံထွက်စီအုံးတွေကိုအသုံးပြုတဲ့လုပ်ငန်းတွေကို AB သတင်းဌာနကခြေရာကောက်တာမှာကူကီမုံတွေထုတ်လုပ်တဲ့ကုမ္ပဏီတွေလည်းပါပါတယ်။အီမာရဲ့နေသူကအလုပ်တွေကိုမြင်တွေ့ခဲ့ရတဲ့အိုလီဗီယာကအခုတော့ကူကီမုံတွေရောင်းချခင်မီရာကိုနှောင့်ရရလို့မဆုံးဖြစ်နေပါဗျ။သူကအခုလိုစိတ်မကောင်းစွာပြောပါတယ
်။ It's horrible. I can't even imagine how horrible that would be.
အဲ့လိုဘဝမျိုးမှာအသက်ရှင်ရတာသိပ်ဆိုးပါတယ်။ဘလောက်တောင်ဆုံးမလဲဆိုတာစဉ်းစားလို့တော့မရပါဘူး
။စီအုံးဝယ်လို့အားတက်လာတာကြောင့်အပူပိုင်းအမြဲစိမ့်တဲ့တော်ရဲအေကတန်းနဲ့ချီပျက်စီးခဲ့ရတာကြောင့်တဘာဝပဝန်းကျင်ကိုလည်းအကြီးကျယ်ထိခိုက်လာစေပါရဲ။ဆန်ဖရန်စစ္စကိုအခြေစိုက်အမြဲစိမ့်တဲ့တော်ထိုင်နေရဲ့ကွန်ရက်ညွှန်ကြားရေးမှူးရော်ဗင်အေဗာဘက်ကအခုလိုထောက်ပြပါရဲ။
There is widespread child labor, forced labor.
စီအုံးထုတ်လုပ်ရေးလုပ်ငန်းခွင်တွေမှာကလေးလူသားအသုံးပြုမှုအတင်းအကျပ်အလုပ်ခိုင်းစေမှုတရားမဝင်လူကုန်ကူးမှုနဲ့အမျိုးသမီးခွင့်ရချိုးဖောက်မှုတွေကြကြပြန့်ပြန့်ပေါ်ပေါက်နေပါတယ်
။ကမ္ဘာတစ်ဝန်းအသုံးပြုနေတဲ့စီအုံး85ရာခိုင်နှုန်းနီးပါးကအလုပ်သမားတန်းနေချေခံရတဲ့အင်ဒိုနီးရှားနိုင်ငံမလေးရှားနိုင်ငံကဖြစ်ပြီးဒီထဲမှာမိသားစုတစ်ခုလုံးလောက်ကင်နေတာတွေလည်းရှိပါတယ်။အင်ဒိုနီးရှားနိုင်ငံကအမျိုးသမီးများဖွံ့ဖြိုးတိုးတက်ရင်းနဲ့ကလေးငယ်များကာကွယ်ဆိုင်ရာဝန်ကြီးဌာနဒုဝန်ကြီးရာဖဲလ်ဝလန်ဂီတာကအခုလိုပြောပါတယ
် The issues of inadequate protections
အမျိုးသမီးများရဲ့ကိစ္စနဲ့ကလေးလူသားခိုင်းစေမှုတွေမှာကျွန်တော်တို့လုံလုံလောက်လောက်အကောက်အကွယ်မပေးနိုင်သေးပါဘူးဒီအကြောင်းအရာတွေကအစိုးရအတွက်စိုးရိမ်စရာကောင်းတဲ့ကိစ္စတွေဖြစ်လာပါတယ်
။အမေရိကန်ကလည်းအတင်းအကျပ်လို့အားခိုင်းစေမှုနဲ့ဆက်ဆံနေတဲ့မလေးရှားကစီအုံးတွေကိုတားမြစ်မယ်လို့လက်တော်ကြေညာထားပါတယ်။စီအုံးလုံငန်းရှင်တွေကလည်းဒီအခြေအနေတွေတိုးတက်အောင်လုပ်ကိုင်လာတာပါ။2004ခုနှစ်မှာတော့တဘာဝပတ်ဝန်းကျင်ကိုထိခိုက်မှုမရှိသေးဘဲကျင့်ဝတ်နဲ့ညီတဲ့စီအုံးဖြစ်ကြောင်းအသိမှပြုနိုင်ရေးစီအုံးစိုက်ပျိုးသူဝယ်ယူသူတွေနဲ့တဘာဝပတ်ဝန်းကျင်အရေးစောင့်ကြည့်သူတွေစုပေါင်းပြီးတော့ Round Table on Sustainable Palm Oil RSPO ဆိုတဲ့အဖွဲ့ကိုဖွဲ့စည်းခဲ့ပါတယ်။စီအုံးလုံငန်းခွင်ကအလုပ်သမားတွေတည်တည်မြတ်သားစွာနေထိုင်နိုင်တဲ့လှုပ်အားခါမျိုးပေးနိုင်အောင်လို့ဒေသန္တရဥပဒေပြဋ္ဌာန်းချက်တွေနဲ့ကြိုးလွန်ပြီးတော့လုပ်ကိုင်နိုင်တဲ့စနစ်မျိုးဖန်တီးကြဖို့ RSPO အဖွဲ့တွေကိုတိုက်တွန်းထားတာပါ။ ။ဒါပေမဲ့လည်းစီအောင်ချန်ကလူခွင့်ရေးကိစ္စရတွေကိုစစ်ဆေးတဲ့ပုံစံတွေကတော့တိထက်တိုးတက်အောင်လုပ်ရမယ်ဆိုတာကိုလည်း RSPO အဖွဲ့ကအသိမှတ်ပြုပါတယ်။ RSPO အဖွဲ့ရဲ့အသိမှတ်ပြုလက်မှတ်ရတာဟာစီအောင်လုံခွင့်မှာကလေးလုတ်သားတမမဟုတ်မှတ်တရားမှုတွေရှိမနေဘူးဆိုတဲ့အထိပ္ပယ်မဟုတ်ဘူးလို့လည်းတက်ကြွလှုပ်ရှားနေတာဖြစ်ကြပါတယ်။ I feel like so many
people don't even know. They don't even know what they're contributing to when they buy a box of cookies. They think,Oh this is such a good thing.
ဒီကိစ္စကိုလူတော်များမသိကြဘူးလို့ထင်ပါတယ်။ cookie mode တပူဝယ်လိုက်တာကဘာကိုအပြည့်ရရောက်သွားတယ်လဲဆိုတာသိပုံလည်းမရပါဘူး။ main click တော့လူငယ်အတွက်ရံပုံငွေထည့်လိုက်တယ်လို့ပဲထင်ကြမှာပါ။ခင်းတော့လူငယ်အဖွဲ့ကပိုမိုကောင်းမွန်တဲ့ကဘာကြီးဖြစ်အောင်ဝိုင်းဝန်းလုပ်ကင်ပေးဖို့ဖြစ်ပါတယ်။ဒါပေမဲ့ဒီကိစ္စကလုံးဝဆန့်ကျင်ဘက်ဖြစ်နေပါတယ်
။အီတလီယံမုံမျိုးစုံလုံးက Little Brown နဲ့ Pickers ကလည်း RSPO ကအပြည့်ဝအသိမှတ်ပြုထားတဲ့စီအုံးတွေကိုတော့အမြန်ဆုံးအသုံးပြုသွားဖို့လုပ်ကင်နေပါတယ်လို့2019 April မှာပြောထားပါတယ်။ Olivia ကတော့မြေစိမ်တစ်တော်တွေနဲ့ Ima အတွက်ဒီထက်ပိုပြီးတော့လုပ်ကင်ကြဖို့တိုက်တွန်းနေတာပါ။ Ima ဖြစ်ချင်တဲ့ဆရာဝန်တယောက်ဖြစ်လာအောင်ကြောင်းပြန်တန်နိုင်ပါစေလို့အိုလီဗီယာကဆူတောင်းပေးနေပေမဲ့လည်းအီမာကတော့သူ့အိမ်မက်တွေနဲ့အလံဝင်နေပြီးတနေ့တနေ့ခြံထဲကစီအုံသေးတွေအပြီးကောင်းနိုင်ဖို့ကိုပဲအာယုံထားလုပ်ကင်နေရတာဖြစ်ပါတယ်။ကျမနောင်လာဝ
ါ။ကျသောပရင်းနေနေခင် VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်။ကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းမတွေကိုမူရင်းအပေါ်မပြတ်ကောက်နှုတ်တင်ပြနေတဲ့အစီအစဉ်တင်ဆက်ဖို့အချိန်ရောက်ပါပြီ။ကျမအင်ဂျင်နိုင်ပါမြမတဘာဝပတ်ဝန်းကျင်ဆိုင်ရာတရားမျှတမှုခေတ်သစ်စီးပွားရေးစတာတွေပါဝင်တဲ့ကာဒီနယ်ဘိုရဲ့နှစ်သက်ကူအမှားစကားအကြောင်း vatican news.va မှာရေးသားထားတဲ့ဆောင်းပါးကိုတင်ပြမှာပါကက်သလစ်ရဟန်းအမတ်ကာဒီနယ်ချားစ်ဘိုရဲ့နှစ်သက်ကူအမှားစကားမှာ2020ပြည့်နှစ်ဖြစ်စဉ်တွေကိုပြန်ပြောင်းကြည့်ထားပြီးတရားမျှတမှုနဲ့ငြိမ်းချမ်းရေးရှိမဲ့မြမနိုင်ငံတော်သစ်တည်ဆောက်ဖို့2021ခုနှစ်မှာအခွင့်အလန်းကောင်းတွေဖြစ်လာမယ်ဆိုတဲ့မျှော်လင့်ချက်တွေအတွက်အကြောင်းတရားတွေကိုရှာဖွေထားပါတယ်။2020အိမ်မက်ဆိုးတွေကိုလူသားတွေခံနိုင်ရှိမှုနဲ့အောင်နိုင်မှုနဲ့အတူသူစားတိမြေမှာခေတ်သစ်စီးပွားရေးနဲ့တဘာဝပတ်ဝန်းကျင်ဆိုင်ရာတရားမျှတမှုဖော်ဆောင်ကြဖို့ကာဒီနယ်ချားစ်ဘိုကလှုံ့ဆော်လိုက်ပါတယ်။လူသားအလုံးငြိမ်းချမ်းဖို့ကြံ့မာဖို့ကြွယ်ဝချမ်းသာဖို့နဲ့အထူးသဖြင့်အပယ်ကံဆင်းရဲနွမ်းပါသူတွေအတွက်လည်းယဟန်အမတ်ကဆုတောင်းပေးထားပါတယ်။2020ပြည့်နှစ်ကိုပြန်ပြောင်းကြည့်တဲ့အခါမှာကာယောဂါရဲ့နာကျင်မှုနဲ့ဒဏ်ရာတွေကလူတွေရဲ့ရှင်သန်ရည်ရည်နဲ့အသက်မိုးဝမ်းကြောင်းမှုကိုချိန်ချောက်နေတယ်လို့ရန်ကုန်ဂိုင်းချုပ်ဖုံးတော်ကြီးကဆိုပါတယ်။ကဘာပေါ်မှာရှိတဲ့လူပေါင်း122သန်းနီးပါးဟာအစားအစာခေါင်းပါမှုနဲ့ရင်ဆိုင်နေရတယ်လို့လည်းသူကပြောပါတယ်။ဒီအရာတွေအားလုံးကြားမှာ2020ဟာလူသားတွေခံနိုင်ရှိမှုကိုပြတာတဲ့နှစ်ဖြစ်တယ်လို့လည်းကာဒီနယ်ကပြောပါတယ်။ဒါအပြင်သိပ္ပံပညာရှင်တွေအနေနဲ့အလွန်အားအသင့်စရာကောင်းလောက်တဲ့အမြန်နှုံးနဲ့ကာကွယ်ဆေးတီထွင်နိုင်ခဲ့တာကိုကာဒီနယ်ကထုတ်ဖော်ချီးကျူးထားတယ်လို့ COVID-19 ကပ်ရောဂါအဆုံးသတ်စေလိမ့်မယ်လို့လည်းမျှော်လင့်ကြောင်းဆိုထားပါတယ်။ရေရှည်ငတ်မို့ခေါင်းပါခြင်းဒဏ်ချိမ့်ချောက်ခံရသူတွေအတွက်မြန်မာပြည်သူတွေဟာအစားအစာတွေကိုရရရောရောဝေငှခဲ့တာကိုကြည့်ရင်တနာကျင်နာမှုတစ်ခုဖြစ်ပြသခဲ့ကြတာဖြစ်တယ်လို့အာရှခရစ်ယာန်ဖုံးတော်ကြီးများနီလာကန်အဖွဲ့ချုပ်ဥက္ကဋ္ဌလည်းဖြစ်တဲ့ကာဒီနယ်ချားစ်ဘိုကပြောကြားခဲ့ပါတယ်။ဒါပေမဲ့လည်းကိုရိုနာဗိုင်းရပ်စ်ဟာနေပယ်အသီးသီးမှာရှိနေတဲ့ဖုံးကွယ်နေတဲ့မတရားမှုကိုဖော်ထုတ်ခဲ့တယ်လို့လည်းအသက်82နှစ်အရွယ်ကာဒီနယ်ကပြောပါတယ်။စီးပွားရေးလူမှုရေးရနှိမ့်ချတဲ့လူမှုအတိုင်းဝိုင်းတွေမှာယောဂါပုံမှုကူးစက်စေခဲ့ပြီးသေဆုံးသူအရေအတွက်ကလည်းများပြားခဲ့တယ်လို့ဆိုပါတယ်။ဗိုင်းရပ်စ်ကလည်းသေစေတယ်၊ခွဲခြားဆက်ဆံမှုကလည်းလူကိုသေစေတယ်၊စွဲအားနည်းတာကလည်းသေစေတယ်၊ဆင်းရဲမွဲတေမှုကလည်းသေစေတယ်။ဒီအကြောင်းတရားတွေကြောင့်စီရင်နွမ်းပါသူတွေအကာအကွယ်မဲ့သူတွေကိုဆက်ဆံရေးမှာလိုအပ်ချက်တွေရှိနေတာတွေကိုပြုပြင်ပြောင်းလဲတင်ကြောင်းကာဒီနယ်ကတိုက်တွန်းထားပါတယ်။မြန်မာနိုင်ငံမှာနှစ်ပေါင်း80ကြာစစ်ပွဲတွေနဲ့အိုးအိမ်ဆုတ်ခွာထွက်ပြေးသူတွေရဲ့ပြဿနာဟာလည်းအဆိုးရွားဆုံးကူးစက်ရောဂါဖြစ်တယ်လို့ကာဒီနယ်ချားစ်ဘူကထောက်ပြခဲ့ပါတယ်။ဘလို့ပဲဖြစ်ဖြစ်လူမှုဖူလုံရေးမညီမျှမှုပျို့ကွဲပျက်စီးမှုတွေဟာစိန်ခေါ်မှုတစ်ခုရှိုံသာမကစီးပွားရေးနဲ့သဘာဝပတ်ဝန်းကျင်ဆိုင်ရာတရားမျှတမှုကိုဥတည်ပြီးအကာအကွယ်မဲ့သူတွေကိုအကူအညီပေးနိုင်ဖို့ဦးစားပေးဆောင်ရွက်ရမယ့်ကိစ္စတွေပုံမကောင်းမွန်အောင်ပြန်လည်တည်ဆောက်ဖို့စတာတွေအတွက်လည်းအခွင့်အလမ်းတစ်ရက်ဖြစ်တယ်လို့ယဟန်အမတ်ကာဒီနယ်ချားစ်ဘိုကသူ့ရဲ့နှစ်သက်ကူအမှားစကားမှာတိုက်တွန်းထားကြောင်းဆောင်းပါးမှာဖော်ပြထားပါတယ်ရှင်
။မင်္ဂလာပါ။ကျမနာမဖိုင်ပါရှင်။ဒီဇင်ဘာသတင်းချင်းအစီအစဉ်တင်ဆက်ဖို့အချိန်ရောက်ပါပြီ။အဝိတောင်းတင်းစော်တည်ဆို့ထားတဲ့အလွမ်းနှစ်ကူတချင်ကိုနားဆင်ရမှာပါဒီစင်မမီယာညာရှိကွေးမောင်တော့ညာချင်းမ
တော့မှရှိမဲ့ချစ်သူမျိုးကိုမှတန်တာနေ့နေ့ကိုကူပြောင်းခဲ့လေငါရင်မှာတော့ဟောင်းတိုင်းပါပဲအားလုံးကြောက်ကြောက်စံနေရင်ငါဟာပြောင်းပြန်မှန်မိခဲ့မရှိမဲ့နေရမှတ်စာနေ့နေ့တူလို့နေငါညာရှင်းသာသူမျိုးကကုချင်ငါရဲ့ပေးလို့မရှိအောင်ချစ်ဆုံးရဲ့ပြန်လာခဲ့ဖို့ပေါ်နေမိတဲ့ကြားရဲ့လားရှင်းတိုင်းမှာငါစိတ်ထဲမှာမင်းကိုငါရဲ့တော့တော့ထားန
ိုင်စင်ကြီးရဲ့ကြာမီဆို
update နဲ့ VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်ရှင
် VOA American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ် American ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နိုင်ကနေ9နိုင်ခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်။Trash Berkia Gudba Myanmar ye zung da ja si ma ro Myanmar democracy apwe chu bo we ban du to chu ye pyo sa ga ri ko Myanmar democracy apwe chu atwa khu khan che pa jet ko tin ya lo ba le lo khu khan che pa du ga ro 1990ပြည့်ရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုစားပြုပြီးဘလဲမြို့နယ်မဲဆန္ဒနယ်ကရွေးကောက်ခံလွှတ်တော်ကိုယ်စားအဖြစ်အရွေးခံခဲ့ရသူဒေါက်တာတင်းဆွေဖြစ်ပါတယ်ကျွန်တော်ကတော့ကြော်စမ်းတာပါအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့အောင်ပွဲဟာပါတီကိုကြည့်ပြီးမဲပေးတာတဲ့အဓိကအဖြစ်ဒေါအောင်ဆန်းစုကြည်ဆိုတဲ့လူပုဂ္ဂိုလ်တူရဲကိုထောက်ခံနှိမ့်သက်တဲ့အတွက်လူလူကမဲပေးခဲ့ကြတာဖြစ်တယ်ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဒေါက်တာတင်းဆွေကအခုလိုစတင်ဖြစ်ရှင်းပါတယ
်2015 2020နှစ်ခုလုံးကိုကြည့်လို့ရှိရင်မဲပေးတဲ့လူတွေဟာမြန်မာနိုင်ငံရဲ့သမိုင်းကိုကြည့်ပြီးပေးကြတယ်လို့ပဲကျွန်တော်ကမြင်ပါများဟုတ်ကဲ
့ဒါပေမဲ့အဓိကတော့ဒေါအောင်ဆန်းစုကြည်ကိုပဲကြည့်ပြီးတော့ပေးကြတယ်ဆိုရင်တော့မှန်ပါစား
ရန်လုံးတော်တော်များများကတော့ဒေါ်အောင်ဆန်းစုကြည်ကိုလေးစားချစ်ခင်ကြလို့မဲပေးတာကတော့မှန်ပါတယ်ခင်ဗျ
။ဒါတ
ော့ညင်လို့မရပါဘူး
။ဟုတ်ကဲ့ဒီကိစ္စဟာပုဂ္ဂိုလ်ရေးကိုယ်ကိုယ်စီကံမှုကြောင့်ဖြစ်တယ်။ဒါမြန်မာနိုင်ငံမှာအစဉ်အလာလည်းရှိရဲလို့လူတိုင်းကဝေဖန်ကြပါတယ်။ဆိုတော့ဒီလိုပုဂ္ဂိုလ်ရေးကိုယ်ကိုယ်စီကံမှုနဲ့ပဲဆက်သွားကြမှာလား။ဒီခါကပါတီကဥဆောင်ပြီးတော့ပြုပြင်ပြောင်းလဲဖို့ကြိုးပမ်းနိုင်မဲ့အခြေအနေရှိပါလား
။ဒီလိုပါကျွန်တော်တို့နိုင်ငံကဘရင်စနစ်တော့လည်းဘရင်ပြည့်ရဖို့ပြရတာတတိုင်းတပြည်တို့သိစုသိစင်ချိုရှင်အဲ့ဒီနောက်မှာလွတ်လပ်ရပြီးစနစ်နှစ်ကတွဲရင်ကျွန်တော်ကစစ်အာဏာရှင်စနစ်က20ချိုကြတယ်အဲ့တော့အဲ့လာမှာလည်းဥက္ကဋ္ဌကြီးနဲ့သမ္မတကြီးဆိုသူပြီးရအကုန်ပြီးကြတာဖြစ်ပါတယ်အဲ့ဒီကစ်ကာလထောင်နဲ့ချီတဲ့တမိုင်းကနေပြီးတော့ဒီမိုကရေစီရဲ့လို့ဖြစ်လာတဲ့အခါမှာ2012ကြာဖြတ်ကဒီနောက်ပိုင်းမှာ NLD ရဲ့ခန့်ကဏ္ဍမှာဒီတော့အောင်ဆန်းစုကြည်ရဲ့ဥဆောင်မှုတော့မဟုတ်ပါတီရဲ့ဥက္ကဋ္ဌဥဆောင်မှုနောက်လိုက်တာတော့မဆန်းမှုလို့ကျွန်တော်မြင်ပါတယ
်။
သို့တော်လည်းပဲဟုတ်ကဲ့သို့တော်လည်းပဲတကယ်လို့ပေါ့နော်ကျွန်တော်မပြောကောင်းဘူးဆိုတော့တော့အောင်ဆန်းစုကြည်ဟာနိုင်ငံရေးထဲမှာလောက်ကိုင်းနေဆိုတော့မရှိဘူးဆိုတဲ့တနည်းမှာဗမာနိုင်ငံမှာဒီအစင်လာတွေကိုဟိုပြောင်းလဲလာနိုင်တယ်ရင်းချက်မှုလည်းတော်တော်လေးရလာပြီလို့ကျွန်တော်တော့ပြည်တော်မြင်ပါတယ်ခင်ဗျ။ဟုတ်ကဲ့
ဒါမဲ့အခုလောလောဆယ်မှာဒေါအောင်ဆန်းစုကြည်နဲ့မကဘူးပါတီတွင်းမှာပါတီအရာရှိအစဉ်ချင်းအကြေလုပ်တဲ့လူအကြီးတွေဆုံးဖြတ်နေတယ်ဆိုရင်အစဉ်အလာဖြစ်နေတယ်လို့ဝေဖန်ကြပါလား mode of decision making ဟာ authoritarian mode သာဖြစ်တယ်ဒါဆိုဒါကိုပြင်ဖို့လိုတာဖြစ်တာပဲဆရာ
ဒီလိုဝေဖန်မှုတွေလည်းရှိတာအမှန်ပါပဲသို့တော်လည်းပဲကျွန်တော်တို့ NLD ပါတီကိုစတီထောင်ကလေးကကြည့်လိုက်လို့ရှင်ကျွန်တော်တို့ပါတီက88အပြီးမှာဟုံးနဲ့ဘယ်သူဘယ်ဟာမှမသိတဲ့အုံနဲ့အင်းနဲ့ကနေစပြီးကျွန်တော်ဖြစ်လာကြတယ်။ပါတီညီလာခံမလုပ်ဖဲနဲ့ကျွန်တော်တို့1990ရွေးကောက်ပွဲကျွန်တော်ဝင်ခဲ့တယ်။2012ရာပြည့်ရွေးကောက်ပွဲလောက်ခါနေပါတီညီလာခံလုပ်ပါတယ်။အဲ့ဒီလုပ်တဲ့အခါမှာပါတီတွင်းဒီမိုကရေစီကျင့်စဉ်နဲ့ဒီမိုကရေစီလုံထုံးတွေကိုပေးချိတ်ပြီးတော့အုပ်စုဖွဲ့မှုတွေရှိခဲ့ပါတယ်။အခုလည်းပဲမရှိဘူးလို့ကျွန်တော်မပြောနိုင်ပါဘူး။ NLD ရဲ့တာဝန်ရှိဆုံးပုဂ္ဂိုလ်တွေဟာတိုင်းပြည်အကျိုးပါတီအကျိုးနှစ်ခုကိုမျှပြီးတော့အကောင်ဆုံးဆုံးဖြတ်ချက်ချညီတွေကိုတုံးလုပ်ကြတယ်လို့ကျွန်တော်ယူဆပါတယ်။အခု2020ပတ်ဝန်းကျင်မှာတော့ကအဲ့ဒီကနေပို့ပြီးတော့ဟလာလူသစ်ဖြစ်တဲ့အကောင်ဆောင်မှုတွေလည်းအစားထိုးတွန်းတွန်းတွန်းလာရဟုတ်ကြီးကြီးပြည့် NLD ကလည်းဟလာလောချက်နဲ့အချိန်နဲ့အချိန်ခါကိုကြည့်ပြီးတော့ပြည်ပြန်ပြောင်းလဲမှုတွေဆောင်ရွက်နေတယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျ။ဟုတ်ကဲ့
နောက်ကြရတဲ့ခါတော့ဖွဲ့စည်းပုံနဲ့လည်းပတ်သက်မှထင်ပါတယ်။ငါတို့ဝန်ကြီးချုပ်တို့စသဖြင့်အဲ့ဒီရာထူးတွေဟာတကယ်တော့ပါတီနဲ့ဆံရောစင်ဖြားတယ်။အစိုးရလမ်းကြောင်းတိုင်းသွားတယ်လို့ပြဋ္ဌာန်းထားတယ်ထင်ပါတယ်။ဒါမှလည်းလူတွေဝေဖန်ကြတာက NLD အစိုးရတစ်မှာပါတီနဲ့အစိုးရမကွဲဘူးလို့ပြောတာနဲ့ပတ်သက်လို့ဆရာဘာပြောလို့ပါလဲ။ဒါလို့ပြကျွန်
တော်တို့ဟိုဆံပြုတ်တိုက်တဲ့ဒီမိုကရေစီကျင့်သုံးနေနိုင်ငံတကာအဆင့်ရောရှင်ကြည့်လို့ရှင်တော့ကျွန်တော်တို့နိုင်ငံမှာအော်ဆင်အနေကြီးတဲ့လူပြောလို့ရတာပေါ့နော်ဒါပေမဲ့2008ဖွဲ့စည်းပုံအရဆောင်ရွက်နေကြတဲ့ကာလမှာတခါတလေမှာဘော်ဒီရှင်းလဲလျှောက်သွားပြားလဲဆွဲတာလိုရတယ်လို့လက်တလုံးချမ်းနဲ့ဖွဲ့စည်းပုံနဲ့ညီအောင်ပြဋ္ဌာန်းချက်တဲ့ကုတွေနဲ့ညီအောင်ဆောင်ရွက်ကြတာဒီလေရှိပါတယ်ဦးသိန်းစိန်ဆိုတဲ့တက်တော်လည်းဒီတိုင်းပါပဲ NLD ဆိုတဲ့တက်တော်လည်းဒီတိုင်းပဲဒါကြောင့်2008ဖွဲ့စည်းပုံနဲ့ဆောင်ရွက်နေတဲ့များကတော့အဲ့ဒီဖွဲ့စည်းပုံကိုကြိုးစားပြီးတော့လက်တလုံးကြားလေးစီဖြစ်ကိုယ်ပါတီကဆောင်ရွက်ခြင်းတဲ့ကိစ္စတွေလုပ်ကြတာတော့ထုံ့ဆန်းပဲဖြစ်တဲ့အတွက်ကျွန်တော်ကတော့ဖွဲ့စည်းပုံကိုပဲပြင်မြင်နေခဲ့ပ
ြလူတိုင်းလည်းမြန်မာနိုင်ငံမှာနိုင်ငံရေးအဖြစ်တော်ကောင်းတစုံတရာမအောင်မြင်နိုင်အဓိကကတော့ဖွဲ့စည်းပုံကိုအပြစ်ပြရပါတယ် တောက်ပြီးတော့စစ်တပ်ပြည်ပုံကိုရေးဆွဲခဲ့တဲ့ဒါစစ်တပ်ကိုဥပဒေပေးထားတဲ့ချက်တွေဟာအဓိကဖြစ်တယ်လို့ပြောကြပါတယ်ဒါပေမဲ့ဒီဟာကိုကြီးပဲကျွန်တော်ထူပြီးပြောနေရမှာ NLD ဘက်ကရောဒီထက်တောင်းအောင်သူပြင်ပြောင်းလဲနိုင်တဲ့နီးစစ်တပ်နဲ့ညှိနှိုင်းနိုင်တဲ့နီးရောဘယ်လိုဆက်ကြံရမလဲခင်ဗျာဆက်ကြံစူးစမ်းမှုရောရှိရလား NLD က
ကျွန်တော်မြင်တာကတော့ NLD ဘက်ကတောင်းအောင်အရှိဆုံးပုဂ္ဂိုလ်တွေနောက်တူတော်အောင်ဆန်းစုကြည်တူတယ်မဟုတ်ပါဘူး CEC ဒါမကပါဘူးဟိုစူးစမ်းဆောင်ရွက်နေကြတယ်လို့ကျွန်တော်မြင်ပါတယ်စူးစမ်းတဲ့ဆိုတာချင်းကပ်မှုအဲ့ဒါကိုယ့်ဘက်ကဆောင်ရွက်ချင်တဲ့ကိစ္စအရာတင်ပြယူတာနဲ့ကျွန်တော်တို့ကိစ္စပြီးတာမဟုတ်ဘူးဟိုသက်ဆိုင်ရာကာယခန့်ရှင်းတွေပုံကိုယ်တွေအဖွဲ့အစည်းတွေကပါဟိုသဘောတူညီရက်ခံမှသာလေအကောင့်လေပေါ်လာမှဖြစ်တဲ့တွေ့အခုထိမပြောင်းလဲသေးတာအဲ့ဒီပဲကြည့်ရဲ့အပြစ်တင်နေဆိုရင်တော့မပြားဘူးလို့ကျွန်တော်မြင်ပါတယ်အဲသို့တော်လည်း2015ခု20အတွင်းမှာအဲ့ဒီကတန်းနိုင်သလောက်တော့ဟိုတမ်ဘရိုနဲ့ပတ်သက်ပြီးတော့အဲကိုဘကညမဲ့အပြစ်ခံပြီးတော့တမ်ဘရိုကိုကာစီယိုမှုလို့ဆိုရခဲ့တဲ့အတွက်အဲသူအောင်ဆန်းစီကြီးကိုလည်းပေါ်လိုက်ပါအပြစ်တင်ခံရပါတယ်ဒါကြောင့်ဟလာဟိုကြိုးစားမှုတွေရှိရဲ့ဆက်ကလက်ခံမှုလက်မခံမှုကိုတော့တင်ပြပဲနေကျူစားတဲ့လူတွေအားနေတဲ့လူပြောတာကတော့ကျွန်တော်တင်နေအသိပြီးတော့ဟိုတမတမကြားတဲ့သုံးပြည့်တဲ့သုံးပြည့်ချက်မဟုတ်ဘူးလို့ထင်ပါတယ်ခင်ဗျဟုတ်ကဲ့
ချို့ကတော့အခုလောလောဆယ်မှာဆူရပါဆိုတိုင်းတိုင်းနဲ့ဖြစ်တဲ့ကိစ္စရခိုင်ပါလူတော့ဘယ်ပြန်နေကျင်းပါသေးဘူးအေးအေးဘက်ကကြီးညာတာကိုတမတော်ကလက်ခံပြီးတော့အပြစ်ခတ်ရဆဲတဲ့အခြေအနေတိရောက်နေတယ်ဒီကိစ္စမှာNLD အစိုးရအနေနဲ့ဆိုင်လေလေတက်တက်ကြွကြွမရှိလာဘူးလို့ပြောကြပါတယ်။ဆိုဒီညာတွေကြတော့ဆရာဘာပြောချင်ပါလဲ
။ဂျက်ကယူကောက်ပွဲဆိုတာပုံမှန်အဖြစ်အထွေထွေယူကောက်ပွဲကြီးအပြီးခမန်းကြီးနှစ်နှစ်ဝန်းကျင်မှာဖြစ်ပါတယ်။ဒါကြောင့်ဟိုလိုက်ရခိုင်ပဲဖြစ်ဖြစ်အဲတခြားဒေသတွေမှာဖြစ်ယူကောက်ပွဲမလုပ်ခဲ့ရတဲ့ဟာတွေကိုနှစ်နှစ်တော့မလုပ်အပ်ဘူးလို့တော့ကျွန်တော်ကမယူဆပါဘူး။အဲသို့တော်လည်းပဲဟဲ့လားဒီလိုယူကောက်ပွဲတစ်ခုလုပ်ဖို့ဆိုတာအဟုံးနဲ့တိုင်းကဟိုကနေဟိုလာဟိုဟိုတနေရာမှာချိန်တွေ့ပြီးပြောတဲ့စကားကိုလိုက်ပြီးတော့ငါအေးလုပ်ပါမယ်လို့ပြောလို့ရတဲ့ကိစ္စဟုတ်ပြီရနိုင်ငံကြီးနဲ့ဆိုင်နေယူကပွဲနဲ့ဆိုင်နေပြည်သူလူထုမဲဆန္ဒတွေနဲ့ဆိုင်တော့ကစဉ်စဉ်ဆဆဟာလာတိုင်းနဲ့ပင်ပင်နောက်တစ်ခါဆက်မှတ်ထားတဲ့ရှိပြီးသားအခြေခံအဲဥပဒေတွေအရာယူကပွဲဥပဒေတွေပေါ့နော်ဒါတွေရဆောင်ရမှာဖြစ်တဲ့တွေ့အခုဟာလာအစိုးရပြစ်တော့မတည့်ရသေးဘူးနောက်တော့ယူကော့ပွဲလုပ်ဖို့ဘာမလုပ်သေးဘူးဆိုပြီးတော့အပြစ်တင်တာကတော့အဲ့ဒါလည်းပဲကျွန်တော်ကတော့တရားမျှတတယ်လို့ကျွန်တော်မထင်ပါဘူးဆောင်ရနေကြတယ်လို့ပဲကျွန်တော်ယူဆပါရခင်ဗျ
ာဒါမှဆရာအခုကဂျပ်ချက်ယူကော့ပွဲ by election မဟုတ်ပါဘူးယူကော့ပွဲမတင်ပါနိုင်ဘူးဆိုပြီးတော့အကြောင်းပြပြီးတော့မလုပ်ဖဲထားခဲ့တာအဲ့တော့အဲ့မှာအဓိကသူတို့အကြောင်းပြတဲ့တိုက်ပွဲတွေဖြစ်နေဘာညာဆိုရင်နှစ်ဖက်ကမတိုက်တော့ဘူးလို့ပါကျွန်တော်တို့အမှတ်ခံပါတယ်ပြောတာတော့မှကျပ်ပြမဟုတ်ဘူးဒါမလို့ဖြစ်ခဲ့တာဘူးလို့ဖြစ်အောင်ကျင်းပဖို့ဆိုတာပြောတာပါဒါမဖြစ်နိုင်ဘူးလ
ားโอเคအဲ့တော့ကျွန်တော်တို့အစင်လာပေါ့လေ1948လွတ်တိုင်းရပြီဒီကအဲ့လိုရုပ်ောက်ပွဲမျိုးတစ်ခါရှိဘူးပြည့်တယ်ဆိုတာတမိုင်းကြောင်းကျွန်တော်တို့ပြန်ကြည့်ရပါလိမ့်မယ်အဲ့တော့အခုဖြစ်နေတဲ့ကိစ္စကဟိုကျွန်တော်တို့အစိုးရရဲ့2015ရုပ်ောက်ပွဲမတိုင်ခင်လားတနည်းအားဖြင့်မျက်နှာချီပြီးတော့အဲ့ပွဲဖြစ်နေတဲ့ဒေသတွေမှာတကယ်လို့သာရုပ်ောက်ပွဲမလုပ်ဖြစ်ရင်ဒေသခံပါတီတွေနှစ်နာစရာအကြောင်းရှိတယ်လို့အချိန်မောင်းမြောင်များစွာအင်တာဗျူးတွေရောကျွန်တော်တို့ပြောခဲ့ပြီးတာဖြစ်ပါတယ်အဲ့လိုပြောခဲ့တဲ့ကြားတွေကရုပ်ောက်ပွဲမှာတိုက်ပွဲမရက်တဲ့နဲ့အခုမှဆိုတော့တာဒါအပြစ်တင်ငင်လို့များအခုမှရက်ပြလာလားအဲ့လိုလုံးလို့ရှိရင်ဒေသခံပါတီတွေနှစ်နာမယ်ခင်ဗျအဲ့တော့ကိုကိုလူမျိုးကိုတိုင်ကိုပြည်နယ်ကိုဒေသအကျိုးကျေးဇူးကိုအဓိကဥပဒေပေးပြီးတော့ဆောင်ရွက်တင်တယ်လို့ပဲကျွန်တော်ထပ်ပြီးတော့ကြံပေးပါရစေခင်ဗျာ
ဟုတ်ကဲ့တို့ဒေသခံပါတီရဲ့နိုင်မယ် NLD ရှုံမှမို့လို့တမင်လုတာပဲဆိုပြီးတော့လူတွေကပြောယူဆနေကြတယ်ဆရာ
ဟုတ်ကဲ့တလူတင်ကိုကြံစီဘူးစိတ်ကူကတော့ဘသူမစ်ဖို့လုံနိုင်ပါတယ်လုံတင်ပါတယ်မဟုတ်ဘူးလည်းပြောမရဘူးဟုတ်တယ်လို့လည်းပြောလို့မရတဲ့သုံးသက်ချက်ပဲဖြစ်တယ်ခိုင်မာမှုဟိုတိတ်မရှိဘူးလို့ကျွန်တော်ယူဆပါတယ
်ဟုတ်ကဲ့ဟုတ်ကဲ့နောက်တစ်ခုကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဟာအစိုးရဖြစ်လာပြီးတဲ့နောက်တိုင်းရင်းသားတွေအပေါ်မှာစာနာမှုသိမ့်မရှိဘူးတိုင်းရင်းသားတွေရဲ့ခံစားချက်ကိုသိပြီးတော့နားမလည်ဘူးဒါကြောင့်ညဉ့်ဉန်းရေးအတွက်စစ်တူအောင်ဆောင်ရွက်တဲ့နေရာမှာစစ်တူသင်းလောက်မတူဘူးဆိုတဲ့ဝေဖန်ချက်တချို့လည်းပဲတွေ့ရပါတယ်ဒါပြောချင်ပါတယ်
2020ယူကော့ပွဲဒီအလတ်ကိုကြည့်ရင်ထူးခြားမှုကြီးအကြီးကြီးတစ်ခုကတော့တိုင်းရင်းသားနေမီဒီကတွေမှာအဲ့ဒီပါတီကိုစားပြုတဲ့ကိုယ်စားလှယ်တွေထင်လာတဲ့မြောက်များစွာနိုင်ရရှိပါတယ်ကျွန်တော်တို့မျှော်မှန်းမထားပါဘူးသို့တော်လည်းအဲ့လိုနိုင်တာကိုကြည်ကျင်အပြင်အဲ့ဒီတိုင်းရင်းသားဒီကမှာမဲပေးပိုင်ခွင့်ရှိတဲ့ပုဂ္ဂိုလ်ကြီးအပေးပိုင်မှာရှိတဲ့လူတွေရဲ့နိုင်ငံရေးအခြေချင်းဟာပို့ပြီးတော့မြင့်လာတယ်ပို့ပြီးတော့ကျေလာတယ်လို့ကျွန်တော်ကတော့ဒီလိုသုံးသပ်ပါတယ်ခင်ဗျ။ဒါကြောင့်အခုအချိန်မှာတိုင်းရင်းသားတွေနဲ့ NLD နဲ့ပူးပေါင်းဆောင်ရွက်မှုတနည်းအားဖြင့်ဟလာထဲထဲဝင်ငကုတ်တစီဆောင်ရွက်မှုဟာပို့ပြီးတော့ကောင်းလာနိုင်စရာအကြောင်းရှိတယ်လို့ကျွန်တော်တော့အပြည့်အစုံမြင်ပါတယ်ခင်ဗျ။
COVID-19 ကာဝယ်ဆေးကို UK နိုင်ငံကနေစတင်ပြီးအတည်ပြုထိုးနှံပေးနေပြီဖြစ်ပါတယ်။လက်တလုံးမှာထိုးနှံလို့ရနေပြီဖြစ်တဲ့ကာဝယ်ဆေးအမျိုးအစားတွေကမှ Pfizer ကနေထုတ်လွှတ်တဲ့ကာဝယ်ဆေးကိုကမ္ဘာပထမဆုံးအနေနဲ့ UK နိုင်ငံမှာစတင်ထိုးနှံပေးခဲ့တာပါ။ရွေးချယ်စရာကာဝယ်ဆေးအမျိုးအစားအနည်းငယ်ရှိတဲ့အထက်ကမှ Pfizer ကနေထုတ်လွှတ်တဲ့ကာဝယ်ဆေးကိုအသုံးပြုခဲ့ခြင်းဟာဘယ်လိုအကြောင်းတွေကြောင့်ဖြစ်နိုင်ပါသလဲလို့မေးကြည့်တဲ့အခါအထွေထွေရောဂါအထူးကူဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ်။
အဲ့တော့ဒီပြုလိုက်တာဟာဆိုရင်လည်းဘာဖြစ်လို့လဲဆိုရင်သူတို့နိုင်ငံမှာရှိတဲ့ Medicine and Healthcare Product Regulatory Agency ကနေဒီရှေ့မှာဆရာတို့ပြောခဲ့တဲ့ trial တွေပေါ့နော်ဒီသူရိတနာရလက်ဒီဈေးဝါတွေအားလုံးကိုစုစည်းပြီးတော့လေ့လာတဲ့အခါမှာတဲ့ဒီ Pfizer ထုတ်လုပ်တဲ့ဈေးဒီလုံးုံစိတ်ချရတဲ့အရေးသွေးမြင့်တဲ့ထိရောက်မှုရှိတယ်ဆိုတဲ့အချက်၃ချက်မှာအားသာဆုံးဖြစ်တယ်လို့ယူဆတဲ့အတွက်သူ့ရဲ့နိုင်ငံအစိုးရကိုတိုက်တွန်းပြီးတော့ဒီ COVID-19 ကာကွယ်ဖို့အတွက်ကိုဒီ vaccine ကိုပထမဆုံးအနေနဲ့ဒီကမ္ဘာမှာကိုယ့်ရဲ့တိုင်းပြည်တွေကပြည်သူလူထုကိုကာကွယ်ဖို့အတွက်စောင့်ရဲတင်တယ်ဆိုတဲ့အကြံပြုချက်ကိုအစိုးရကအတိမတ်ပြုပြီးတော့ဒီလိုထိုးနှံဖို့အတွက်ဆက်လက်စီစဉ်စောင့်ရဲတယ်လို့သိရတယ်ပေါ့နော
်ကာကွယ်ဆေးအမျိုးအစားတွေပေါ်ပေါက်နေပြီဆိုပေမဲ့ကမ္ဘာလူကြီးတော်တော်များများကိုလွှမ်းခြုံထိုးနှံပေးနိုင်ဖို့ဆိုတာကစိန်ခေါ်မှုတစ်ခုအနေနဲ့ရှိနေဦးမှာပါနိုင်ငံတကာနိုင်ငံချင်းစီလာရရှိလာတဲ့ကာဝယ်ဆေးပမာဏပုံမူတည်ပြီးဦးစားပေးထိုးနှံပေးတဲ့သူတွေကိုဦးစားပေးပြီးထိုးနှံပေးကြရမှာဖြစ်ပါတယ်။ကမ္ဘာပထမဆုံးအနေနဲ့ကာဝယ်ဆေးထိုးနှံပေးခဲ့တဲ့ UK နိုင်ငံမှာဘယ်လိုလူတွေကိုဦးစားပေးပြီးထိုးနှံပေးခဲ့တာဖြစ်ပါသလဲလို့မေးကြည့်တဲ့အခါဒေါက်တာဦးမောင်ကျော်နိုင်ကအခုလိုသုံးသပ်ပြပါတယ
်။ UK နိုင်ငံမှာတော့ဘယ်လိုလူတွေကိုဦးစားပေးလဲဆိုလို့ရှိရင်ဒီဘဝရေးတာလူမျိုးမှနေရပေါ့နော်။ Care Home Residency ရဲ့သူတို့ပြုစုတဲ့စောင့်ရှောက်တဲ့ဝန်ထမ်းတွေရဲ့နောက်တစ်ခါတော့အဓိကတော့ဒီ National Health Service မှာလုပ်နေတဲ့ကျန်းမာရေးဝန်ထမ်းတွေအားလုံးကိုပထမဦးစားပေးအနေနဲ့ဒီပထမ3လပတ်အတွင်းမှာထိုးသွားမယ်ဆိုပြီးတော့သူတို့ကြေညာထားတာရှိတယ်။နောက်ပိုင်းမှာတော့အသက်ရွယ်ရိုက် Light အသက်80ကျော်တွေနောက်အသက်80နဲ့80ကြာ65နဲ့80ကြာ50နဲ့65ကြာအသက်18နှစ်နဲ့50ကြာဆိုပြီးတော့အသက်အရွယ်ကြီးရာကနေနည်းတာကိုအစဉ်လိုက်ဒီ2022 Dream22ခုနှစ်အတွင်းမှာအကုန်လုံးကိုထိုးနှံနိုင်အောင်အတွက်ကိုစီစဉ်နေတယ်ဆိုပြီးတော့ဆရာတို့ကြေညာထားတာလေးတွေ့ရတယ်ပေါ့နော
်မြန်မာနိုင်ငံအနေနဲ့ကတော့လက်တလုံးမှာ COVID-19 ကာဝယ်ဆေးထိုးနှံပေးနိုင်အောင်မှမဟုတ်ဘဲအစောဆုံးအနေနဲ့2021ခုနှစ်ဧပြီလအတွင်းမှာမှစတင်ထိုးနှံဖို့ဖြစ်နိုင်မယ်လို့သိရပါတယ်ဝေကျင်းအင်အားတောင့်တင်းတဲ့နိုင်ငံတွေနဲ့အတူရှင်ပြီးကာဝယ်ဆေးကိုရာဂန်ယုံတစ်ခုရယူပြီးထိုးနှံဖို့ဆိုတာဟာဖြစ်နိုင်မှာသလားလို့မေးကြည့်တဲ့အခါဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါတယ်
မြန်မာနိုင်ငံမှာကိုဗစ်ကာကွယ်ဆေးထိုးနှံရေးနဲ့ပတ်သက်ပြီးတော့2020ဒီဇင်ဘာလ5ရက်နေ့မှာကျန်းမာရေးနဲ့အကစားဝန်ကြီးဌာနဝန်ကြီးကနေအစည်းအဝေးပြုလုပ်ပြီးတော့တင်ပြသွားတာလေကျွန်တော်တို့လေ့လာထားတာရှိပါတယ်။အဲ့တော့ကျွန်တော်တို့နိုင်ငံအနေနဲ့ကတော့ဒီဆေးထုတ်လုပ်တဲ့ကုမ္ပဏီနဲ့အစိုးရနဲ့တိုက်ရိုက်နော် UK က Pfizer ကနေဝယ်သလိုမျိုးမဟုတ်ဘဲနဲ့တဲ့ Covax ဆိုတဲ့အစီအစဉ်ကနေကာကွယ်ဆေးတွေရရှိမှာဖြစ်ပါတယ်ဆိုပြီးတော့ဒီထုတ်ပြန်သွားတာကျွန်တော်လေ့လာမိပါတယ်။အဲ့တော့ covax ဆိုတာပါလဲဆိုရင်ဒီ covid-19 ရောဂါကနိုင်ငံတကာနိုင်ငံနဲ့ရောတာမဟုတ်ဘူးရောဂါမဟုတ်ဘဲနဲ့တစ်ကမ္ဘာလုံးပြန့်နှံ့တာအဲ့တော့ကာကွယ်တဲ့နိုင်ငံမှာလည်းဒီလိုပါပဲဒီချမ်းသာတဲ့နိုင်ငံတွေကပဲဒီကာကွယ်ဆေးတွေကိုလက်ဝဲကြီးအုပ်ပြီးတော့ကာကွယ်ဆေးထိုးမယ်ဆိုရင်ကျန်တဲ့နိုင်ငံငယ်တွေကနေပိုးတွေပြန့်နှံ့မှုဆက်ရှိနေမယ်ဆိုရင်လည်းတစ်ကမ္ဘာကြီးကဆက်ပြီးတော့ဒီပိုးရဲ့ချင်းချောက်မှုတန်းကိုဆက်ပြီးခံနေရအောင်ပါပဲဒါကြောင့်မလို့ဒီ April 2021 April မှာဒီ Gavi ကဲနောက်တစ်ခါ CEPI ဆိုရဲအဖွဲ့အစည်းရဲ့ WHO ရေနဲ့ပူးပေါင်းပြီးတော့ COVAX အစီအစဉ်ဆိုပြီးတော့ကမ္ဘာနိုင်ငံရဲ့၃ပုံ၂ပုံပါဝင်တဲ့အစီအစဉ်တစ်ခုကိုချမှတ်ခဲ့တယ်။ဒါကတော့ဒီကမ္ဘာလုံးမှာဒီလူသားတွေအားလုံး COVID ကာကွယ်ဆေးပေါ်ထွက်လာခဲ့ရင်ဒါကိုလက်လန်းမီအောင်ဆိုပြီးတော့ အစီအစဉ်ကြီးချမှတ်ထားတာဖြစ်ပါတယ်အဲ့တော့မြန်မာနိုင်ငံမှာလည်းဒီကိုဗစ်အစီအစဉ်မှာပါဝင်တယ်လို့သိရတယ်အဲ့တော့ကိုဗစ်ရဲ့အစီအစဉ်မှာဆိုလို့ရှိရင်အဓိကထောက်ပံ့ပေးတဲ့ Gavi The Vaccine Alliance ကနေကျွန်တော်တို့နိုင်ငံကိုဟိုကူညီပေးမယ်ဆိုပြီးသိရတယ်ပေါ့နော်
ကမ္ဘာနိုင်ငံတချို့မှာ COVID-19 ကာကွယ်ဆေးကိုစတင်ထိုးနှံနေကြပြီဖြစ်ပေမဲ့မြန်မာနိုင်ငံမှာတော့အစောဆုံးအနေနဲ့2021ခုနှစ်ဧပြီလအတွင်းမှာထိုးနှံပေးနိုင်မှာဖြစ်ပြီးဦးစားပေးအစီအစဉ်နဲ့ထိုးနှံပေးမှာဖြစ်တာကြောင့်ပြည်သူတယောက်ချင်းစီအနေနဲ့ဘယ်အချိန်မှာဘလူကာကွယ်ဆေးအမျိုးအစားထိုးနှံနိုင်မယ်ဆိုတာကိုကြိုတင်ခံမှန်းတွက်ချက်ဖို့မလွယ်ကူသေးတဲ့အကြောင်းသတင်းပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်းဆိုပါ
ခုကတော့ VOA ရဲ့တပတ်တွင်းအားကစားခဏကိုကျွန်တော်ရန်နိုင်ကတင်ဆက်ပေးသွားမှာဖြစ်ပါတယ်။ဒီတပတ်မှာတော့2020ခုနှစ်အတွင်းအားကစားလောကကထူးထူးခြားခြားဖြစ်ရတဲ့ကိုအနည်းချုပ်အနေနဲ့ပြန်ပြီးတော့စူးစီးတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ။2020ခုနှစ်ကတော့ COVID-19 ကာယောဂါနဲ့လို့ဆိုရမှာဖြစ်ပါတယ်။COVID-19 ကာယောဂါကြောင့်ဗမာနေရာအသီးသီးကကန္နာဆုံး၊နေပယ်ဆုံး၊အလွန်အပေါင်းဆုံးမှာထိခိုက်ဆုံးရှုံးမှုတွေဖြစ်ပွားခဲ့သလိုအာဇာလောကထဲမှာလည်းထိခိုက်ဆုံးရှုံးမှုတွေ၊ကြက်ရိုက်ခတ်မှုတွေဟာအကြီးအကျယ်ဖြစ်ပွားခဲ့ပါတယ်။ဗိုင်းရပ်စ်ကြောင့်နေဆမ်းပိုင်းကပြိုင်ပွဲတချို့ကိုပဲကျင်းပနိုင်ခဲ့ပြီးတော့ဂျန်နဲ့ပြိုင်ပွဲတွေအတော်များများကိုရွှေ့ဆိုင်ခဲ့ရပါတယ်။ပြီးခဲ့တဲ့နှစ်မတ်လဆောပိုင်းမှာဗိုင်းရပ်စ်ကူးစက်မှုတွေဆိုးလာတာကြောင့်ယောဘကအမပီဘောလုံးပွဲတွေပါဝင်ကဝါဒဝမ်ကအာဂဇာပွဲတွေကိုမတ်လအစောပိုင်းမှာရနာထလိုက်ပြီးတော့အချို့ပြိုင်ပွဲတွေကိုရွှေ့ဆိုင်လိုက်ရပါတယ်။ဒီထဲမှာအကြီးအမားဆုံးကတော့2020တိုကျိုအိုလံပစ်ပြိုင်ပွဲဖြစ်ပါတယ်။ virus ကူးစက်မှုတွေကြောင့်တိုကျိုအိုလံပစ်ပြိုင်ပွဲကို2021ခုနှစ်အထိရွှေ့ဆိုင်လိုက်တယ်လို့ IOC ဥက္ကဋ္ဌသောမတ်စ်ဘိတ်ကမတ်လ24ရက်နေ့မှာကြေညာခဲ့ပါတယ်
။ There the World Health Organization speaks of the acceleration of the spreading of the virus.
virus ကူးစက်မှုတွေရှိန်ကုန်နဲ့ဖြစ်လာနေတဲ့ဆိုတာကိုကမ္ဘာ့ကျန်းမာရေးဖွဲ့ချုပ်ကပြောလာနေတဲ့အတွက်ကျွန်တော်တို့လည်းဒီကိစ္စကိုဂရင်တွေဆောင်ရွက်နေပြီးနောက်ဆုံးမှာတော့အခုလိုဆုံးဖြတ်လိုက်ပါတယ်။အာဂါဇာသမားတွေနဲ့အိုလံပစ်ပြိုင်ပွဲတွေမှာပါဝင်ပတ်သက်တဲ့သူအားလုံးရဲ့ကျန်းမာရေးကိုကာကွယ်ဖို့အတွက်ကျွန်တော်တို့အနေနဲ့2020တိုကျိုအိုလံပစ်နဲ့မတန်မဆွမ်းအိုလံပစ်ပြိုင်ပွဲကို2021ခုနှစ်ကိုရွှေ့ဆန်းလိုက်ပြီး2021နွေရာသီကိုနောက်ဆုံးထားကျင်းပသွားဖို့ရည်ရွယ်ထားပါတယ
်။တိုကျိုအိုလံပစ်ပြိုင်ပွဲကိုရွှေ့ဆန်းလိုက်တယ်လို့ပဲဒီနှစ်မှာနောက်ထပ်ရွှေ့ဆန်းလိုက်တဲ့အထင်ကြီးပြိုင်ပွဲတွေကတော့ Euro 2020ဥရောပဖလားဘောလုံးပြိုင်ပွဲနဲ့ Copa America ဖလားဘောလုံးပြိုင်ပွဲတွေဖြစ်ပါတယ်။ UEFA ဥရောပဘောလုံးအဖွဲ့ချုပ်က Euro 2020ပြိုင်ပွဲကိုရှင်းနှစ်2021ခုနှစ်ကိုကျင်းပဖို့ရွှေ့ဆိုင်းလိုက်လို့တောင်အမေရိကဘောလုံးအဖွဲ့ချုပ်ကလည်းကိုပါအမေရိကဘောလုံးပြိုင်ပွဲကိုရှင်းနှစ်ကိုရွှေ့ဆိုင်းဖို့ဆုံးဖြတ်ခဲ့ပါတယ်။အမေရိကန်မှာတော့ပြည်တွင်းအမေရိကန်ဘောလုံးပွဲတွေ၊မေဂျာလိဘောလုံးပြိုင်ပွဲတွေ၊ဘတ်စကတ်ဘောပြိုင်ပွဲ၊ဘေ့စ်ဘောပြိုင်ပွဲ၊အပါဝင်ကောက်သီးပြိုင်ပွဲတွေကိုရွှေ့ဆိုင်းခဲ့ပါတယ်။အခြားထင်ရှားတဲ့အားကစားပြိုင်ပွဲတွေထဲမှာတော့ပြင်သစ် Open ကိုစက်တင်ဘာလကုန်ကိုရွှေ့ဆိုင်းခဲ့ပေမဲ့ Wimbledon Tennis ပြိုင်ပွဲကိုတော့ဒီနှစ်မှာကျင်းပခြင်းမပြုတော့ပဲလုံးဝကိုဖျက်သိမ်းခဲ့တာပါ။ဒါဟာဒုတိယကမ္ဘာစစ်နောက်ပိုင်းဝဘလုံးပြိုင်ပွဲကိုပထမဆုံးအချိန်မကျင်းပနိုင်ခဲ့တာလည်းဖြစ်ပါတယ်။ဒါပေမဲ့နွေရာသီကာလမှာတော့ဥရောပမှာ virus ကူးစက်မှုတွေကြာဆင်းခဲ့တာကြောင့်ဥရောပကမပေးဘောလုံးပြိုင်ပွဲတွေကိုပြန်ဆခဲ့ပြီးတော့ပရိသတ်တွေကိုတော့ကြီးကွယ်မပေးခဲ့ပါဘူး။ဒါပြင်ဥရောပ Champions League နဲ့ Europa League ဖလားဘောလုံးပြိုင်ပွဲတွေကို quarter final ကစပြီးတော့ပြင်းလို့အိမ်ဝင်အဝေးဝင်မဟုတ်ပဲတနေရာထဲမှာပဲစုပြီးတော့ကျင်းပခဲ့ပါတယ်။ဘောလုံးပွဲတွေမှာတော့လီဗာပူးအသင်းကပရီးမီယာလိဂ်ဖလားကိုဘိုးဆွဲပြီးတော့နှစ်30အကြာမှာမှတ်ပြီးဖလားကိုပထမဆုံးအကြိမ်ပြန်ရတာက2020ခုနှစ်ရဲ့ထူးခြားတဲ့အောင်မြင်မှုတစ်ခုဖြစ်သလိုနောက်ထပ်ထူးခြားတဲ့အောင်မြင်မှုတစ်ခုကတော့ဘိုင်ယန်မြူနစ်အသင်းကဥရောပချန်ပီယံလိဂ်ဖိုင်နယ်မှာ PSG ကိုတကူးကိုမရှိနဲ့နိုင်ပြီးတော့တရားသီထဲမှာပဲဖလားသုံးလုံးရသွားခဲ့တာဖြစ်ပါတယ်။ဒါဟာဘိုင်ယန်အတွက်တော့ travel လို့ခေါ်တဲ့ဖလားသုံးလုံးရတာပထမဆုံးအကြိမ်ဖြစ်ပါတယ်။ပြင်းရတဲ့ Champions League Quarter Final မှာ Bayern Munich ကဘာစလိုနာကို 8-6 နဲ့ 9 အပြတ်သတ်အနိုင်ရခဲ့တာကလည်း2020ခုနှစ်အတွင်းမှာဘောလုံးလောကကိုအကြီးအကျယ်လှုပ်ခတ်မှုရှိစေခဲ့တဲ့ပွဲတစ်ခုတည်းဖြစ်ခဲ့ပါတယ်။2020ခုနှစ်အတွက်တနင်္လာအကောင်းဆုံးဘောလုံးသမားစုကိုတော့ Bayern Munich အသင်းက Poland Tigers မှု Robert Lewandowski ကရသွားပါတယ်။ Bayern အသင်းရဲ့အခုနှစ်အောင်မြင်မှုတွေမှာအဓိကစွမ်းဆောင်ပေးနိုင်ခဲ့တဲ့အတွက် World Soccer Magazine ကချီးမြှင့်ခဲ့တဲ့တနင်္လာအကောင်းဆုံးဘောလုံးသမားစုနဲ့FIFA ကမ္ဘာဘောလုံးဖွဲ့ချုပ်ကချီးမြှင့်ခဲ့တဲ့တနင်္လာအကောင်းဆုံးဘောလုံးသမားဆုတွေကိုရရှိသွားခဲ့တာဖြစ်ပါတယ်။ ဒါပေမဲ့2020ခုနှစ်အတွင်းကမ္ဘာဘောလုံးလောကကိုအကြီးအကျယ်တုံ့လောက်စေခဲ့တဲ့သတင်းကတော့ဂွာဒေါ်ဘောလုံးသမားလီယိုနယ်မက်ဆီနဲ့ဘာစလိုနာအသင်းတို့လမ်းခွဲကြတော့မယ်ဆိုတဲ့သတင်းပါ။ဗိုင်းရပ်စ်ကြောင့်ဘောလုံးပွဲတွေရနာထားပြီးပြန်ဆောက်တဲ့အချိန်မှာဘာစလိုနာအသင်းဟာဘာဘေးချန်ပီယံစုကိုပြိုင်မဲ့ရီယယ်မက်ဒရစ်အသင်းကိုလက်လွတ်ခဲ့ရတယ်လို့ချန်ပီယံလိဂ်ပြိုင်ပွဲမှာလည်းဘိုင်ယန်ကိုအဆက်တကွဲရှုံးနိုင်ခဲ့ပြီးတဲ့နောက်မက်ဆီနဲ့ဘာစလိုနာအသင်းကြားအထူးသဖြင့်ဘာစလိုနာဥက္ကဋ္ဌနဲ့ကြားမှာအဆင်မပြေမှုတွေဖြစ်ပေါ်ခဲ့ပြီးတော့အသင်းကနေထွက်ဖို့တောင်းဆိုတဲ့အထိဖြစ်ခဲ့တာပါ။ဒါပေမဲ့နောက်ဆုံးမှာလာလီဂါကပါကြားဝင်ခဲ့ရတဲ့အထိဖြစ်ခဲ့ပြီးတော့မက်ဆီကလည်းဘာစလိုနာကိုတရားစွဲတာတွေမလုပ်ချင်တာကြောင့်နောက်ထပ်တစ်နှစ်ထပ်နေဖို့ဆုံးဖြတ်လိုက်ပါတယ်။2029နှစ်အတွင်းအောက်စားလောကကနောက်ထပ်ထူးခြားတဲ့ဖြစ်စဉ်တစ်ခုကတော့အာဂျင်တီးနားနိုင်ငံကကမ္ဘာကျော်ဘောလုံးသမားကြီးဒီယေဂိုမာရာဒေါနာနှွန်ပါ25ရက်နေ့ကပဲသူ့ရဲ့နေအိမ်မှာရုတ်တရက်နှလုံးရပ်တန့်ပြီးတော့ခွင်လွန်သွားခဲ့တာဖြစ်ပါတယ်။မာရာဒေါနာဟာပြီးခဲ့တဲ့အောက်တိုဘာ30ရက်နေ့ကပဲအသက်60ပြည့်ခဲ့တာဖြစ်ပြီးတော့ပြီးခဲ့တဲ့နှစ်ပိုင်းတွေအတွင်းမှာသူဟာအရက်ဆွဲတဲ့ဝေဒနာကိုခံစားခဲ့ရတာဖြစ်ပါတယ်။မာရာဒေါနာကွယ်လွန်သွားတဲ့အတွက်အာဂျင်တီးနားနိုင်ငံသားတွေဖြင့်ကမ္ဘာဘောလုံးလောကနဲ့အားသာလောကတစ်ခုလုံးကလည်းဝမ်းနဲ့ချီးကျွေးခဲ့ကြပြီးတော့အာဂျင်တီးနားသမ္မတကတော့နိုင်ငံတော်ဝမ်းနဲ့ချင်းအထိမ့်မှတ်ဖြစ်တဲ့3ရက်ကြာသတ်မှတ်ခဲ့ပါတယ်။အခုနှစ်အတွင်းမှာအားသာလောကကိုနောက်ထပ်တုံ့လုံသွားစေခဲ့တဲ့အဖြစ်ပျက်တစ်ခုကတော့အမေရိကန်ကနာမည်ကြီးဘတ်စကတ်ဘောကစားသမားကိုဘီဘရိုင်းယန်ပြီးခဲ့တဲ့ January 26ရက်နေ့က LA မြို့မှာရဟင်းပြတ်ကျပြီးတော့ကွယ်လွန်သွားခဲ့တာပါ။ကိုဘီဘရိုင်းနဲ့အတူသူ့ရဲ့သမီးဖြစ်သူဂျီယာနာနဲ့တခြားရဟယံပေါ်မှာပါလာတဲ့သူတွေအကုန်လုံးတည်ဆုံသွားခဲ့ပါတယ်။တိုက်တိုက်ဆိုင်ဆိုင်ပဲဒီနေ့ NBA Basketball ပြိုင်ပွဲ Final မှာတော့ကိုဘီဘရိုင်းရဲ့အသင်းဟောင်းဖြစ်တဲ့ LA Lakers အသင်းက Miami Heat အသင်းကို၄ပွဲနဲ့ပွဲနဲ့နိုင်ပြီးတော့ဆင်းနဲ့ကြာမှာပြန်ပြီးတော့ Champion ဖြစ်ခဲ့ပါတယ်။ LA Lakers အသင်းကတော့ဒီစုဟာကိုဘီအတွက်ကိုရည်ရွယ်တာဖြစ်တယ်ဆိုပြီးတော့လည်းပြောကြားခဲ့ပါတယ်ညာ။ကျန်တဲ့မိုးလေးပေါ်မှာအင်ဒါဆမ်မှာကနံပါတ်ဂျိုကိုဗစ်ကအော်စတြေးလျန်အိုပန်ကို၈ချိန်မြောက်နဒါလ်ကပြင်သစ်အိုပန်ကို၃ချိန်မြောက်နဲ့အသီးသီးအများဆုံး၃ချိန်နေတင်ခဲ့သလိုအမေရိကန်အိုပန်ကိုတော့ဒေါမနစ်ဒီမ်နဲ့ ATP ကိုတော့ဒနီယယ်မက်ဗက်ဒက်တို့ပူဆွဲခဲ့ပြီးအမျိုးသမီးဘက်မှာတော့အော်စတြေးလျန်အိုပန်ကိုဆိုဖီယာကန်နဲပြင်သစ်အိုပန်ကိုအီဂါစပီယာတက်နဲ့အမေရိကန်အိုပန်ကိုနာအမီအိုဆာကာတို့ပူဆွဲခဲ့ကြပါတယ်။အခုနှစ်အောက်သားပြိုင်ပွဲတွေမှာနောက်ထပ်ထူးခြားတာတစ်ခုကတော့အောင်စားသမားတွေဟာပွဲမစခင်မှာဒူးထောက်ပြီးတော့လူမျိုးရေးခွဲခြားမှုကိုစတင်ကြောင်းပြသခဲ့ကြတာပါ။အမေရိကန်မှာလူမဲမျိုးသား George Floyd ကိုရဲကဖမ်းဆီးထားတဲ့တည်ဆုံသွားခဲ့ပြီးတဲ့နောက် Premier League အပါအဝင်ဥရောပဘောလုံးပွဲတွေနဲ့ကမ္ဘာတစ်ပတ်ကတခြားထိပ်တန်းအောင်စားပြိုင်ပွဲတွေကလူမျိုးရေးခွဲခြားကြောင်းကိုစတင်ကြောင်းတညီတညွတ်ထဲပြသခဲ့တာတွေကဒီနေ့အောင်စားပြိုင်ပွဲတွေရဲ့ထူးခြားမှုတွေကတခုဖြစ်တယ်ဆိုတာကိုတင်ပြရရင်လည်းဒီတစ်ပတ်ရဲ့အောင်စားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါမယ်။
နိုင်ငံတကာကအများပြည်သူအတွက်အမေရိကန်ပြည်အောင်စုရဲ့ကြီးညာချက်ကိုထုတ်လင်းပေးပါရမယ်
။အမေရိကန်နိုင်ငံသားတယောက်အနေနဲ့ပြည်ပအကြမ်းဖက်အဖွဲ့အစည်းတစ်ခုမှာအဆင့်အမြင့်ဆုံးတာဝန်ရှိသူလို့ယူဆရသူဂျီဟတ်ဆာဝမ်မူစတာဖာကိုဖမ်းမိနိုင်ဖို့အတွက်သူရှိမဲ့နေရာတည်င်းအချက်အလက်တွေကိုအမေရိကန်အစိုးရအလိုရှိနေပါတယ်။ကယ်လီဖိုးနီးယားပြည်နယ်ဆန်ဒီယေဂိုမြို့မှာကြီးပြင်းခဲ့တဲ့မူစတာဖာဟာအယ်ရှာဘတ်အကြမ်းဖက်အဖွဲ့နဲ့ပူးပေါင်းခဲ့တာနှစ်အတော်ကြာခဲ့ပါပြီ။အယ်ရှာဘပ်အဖွဲ့ဟာဆိုမာလီယာနဲ့အာဖရိကမြောက်ဖြားတခြားနိုင်ငံတွေကအပြစ်မဲ့အရတားတွေတည်ဆုံးစေခဲ့တဲ့စိတ်မချမ်းမြေ့စရာတွေကျူးလွန်နေတာဖြစ်ပါတယ်။ဒါအပြင်အယ်ရှာဘပ်အကြမ်းဖက်အဖွဲ့ဟာအမေရိကန်နိုင်ငံသားတွေနဲ့အကျိုးစီးပွားတွေကိုပါပိတ်မှတ်ထားတာဖြစ်ပါတယ်။လွန်ခဲ့တဲ့ဆယ်နှစ်အတွင်းမူစတာဖာဟာအယ်ရှာဘပ်အဖွဲ့ရဲ့ခေါင်းဆောင်ပိုင်းယာရူတာဝန်ယူခဲ့ပါတယ်။အထူးသဖြင့်အကြမ်းဖက်လုပ်ရမှာအများဆုံးအသုံးပြုတဲ့ IED လို့ခေါ်တဲ့ဘုံးတွေထောက်လုပ်တဲ့ဖောက်ခွဲဌာနတာဝန်ခံဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုဟာမူစတာဖာကိုအကြမ်းဖက်ဝါဒနဲ့ဆက်ဆက်တဲ့အမှု၃ခုနဲ့2009ခုနှစ်ကတရားစွဲဆိုခဲ့ပါတယ်။2011ခုနှစ်မှာတော့ FBI ပြည်ထောင်စုစုံစမ်းစစ်ဆေးဘူရိုကမူစတာဖာကိုကဘာမှာအလို့အရှိဆုံးအကြမ်းဖက်သမားစီးရင်ထဲမှာထည့်သွင်းလိုက်ပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနရဲ့စုငွေချင်းမြင့်တဲ့တရားရေးအစီအစဉ်ဟာသူ့ကိုဖမ်းမိနိုင်ဖို့တရင်ပေးနိုင်သူကိုအမေရိကန်ဒေါ်လာ5သန်းအထိစုငွေပေးမယ်လို့2013ခုနှစ်မှာကြေညာလိုက်ပါတယ်။မူစတာဖာကျူးလွန်ခဲ့တဲ့ပြစ်မှုတွေအပေါ်ဆွဲဆိုထားတဲ့အမှုတွေကိုလွှမ်းမိုးပယ်ဖျက်ပြီး2019ခုနှစ်ဖေဖော်ဝါရီနေ့စပြီးကျူးလွန်ခဲ့တဲ့အမှုတွေနဲ့ထပ်ပြီးတရားစွဲလိုက်တာနဲ့ပတ်သက်လို့ကယ်လီဖိုးနီးယားတောင်ပိုင်းဆိုင်ရာရှေ့နေချုပ် ရောဘတ်ဘရူဝါနဲ့ဆန်ဒီယေဂိုမြို့ဟာ FBI အထူးဆောင်နောက်အဖွဲ့အကြီးအကဲစကော့ဘန်နာတို့ဟာ2019ခုနှစ်ဒီဇင်ဘာလမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာကြေညာခဲ့ပါတယ်။ဆန်ဒီယေဂိုမြို့ရဲ့ FBI အကြီးအကဲစကော့ဘန်နာအခုလိုပြောပါတယ
်။ We believe Mustafa has played and will continue to play an active role.
Mustafa ha El Shabab ရဲ့အကြမ်းဖက်လုပ်ရတဲ့မှာတက်တက်ကြွကြွဆက်လက်ပါဝင်နေစေလို့ကျွန်တော်တို့ယူဆပါတယ်။သူ့ကိုမဖြစ်မနေတားဆီးရပါလိမ့်မယ်။အခုအကျန်းဖက်သမားအဖြစ်ဆွဲဆိုထားတဲ့အမှုအပါအဝင်အကျန်းဖက်လုပ်ရက်တွေကြိုတင်ကာကွယ်နိုင်မှုအတွေ့သူ့ကိုမဖမ်းမိသေးရ FBI နဲ့မိဖက်တွေရဲ့ပူးပေါင်းဆောင်ရွက်မှုရပ်ဆိုင်ပြစ်မှာမဟုတ်ပါဘူးကျွန်တော်တို့ဟာလူမှုအကူအညီတောင်းခံနေတာပါ El Shabab အဖွဲ့နဲ့သူတို့ရဲ့အကျန်းဖက်တိုက်ခိုက်တာတွေကိုမဖြစ်မနေဆက်လက်ဟန့်တားကြရမယ်လို့ပြောသွားတာပါ Mustafa ဟာဆိုမာလီယာနိုင်ငံမှာနေထိုင်နေတယ်လို့ယူဆရပါတယ်သူဟာအရက်ရှည်အသားဖြူပြီးမျက်လုံးအပြာရောင်ရှိသူဖြစ်ပါတယ်ညာဘက်လက်မှာအမာရွတ်ရှိပြီးအာရဗ်ဆိုမာလီနဲ့အင်္ဂလိပ်ဘာသာစကားကျွမ်းကျင်စွာပြောနိုင်ပါတယ်။သူ့အနေနဲ့ယီမင်၊အီသီယိုးပီးယား၊ကင်ညာနဲ့တခြားအာဖရိကနိုင်ငံတွေကိုပါတွားရောက်နိုင်ခဲ့ပွဲရှိပါတယ်။ဂျီဟတ်ဆာဝမ်မိုစတာဖာနဲ့ပတ်သက်တဲ့သတင်းအချက်အလက်ရှိခဲ့ရင်တယ်လီဖုန်းနံပါတ် 1-833-225-932 ကိုဆက်သွယ်အကြောင်းကြားနိုင်သလိုအင်တာနက်အွန်လိုင်းဝက်ဘ်ဆိုက်လိပ်စာ tips.fbi.gov ကနေလဲသတင်းပေးပို့နိုင်ပါတယ်။ဒါမှမဟုတ်အနည်းဆုံးအမေရိကန်တန်ယုံနဲ့ကောင်စစ်ဝင်ယုံကိုလည်းဆက်သွယ်နိုင်ပါတယ်။သတင်းပေးသူရဲ့အချက်အလက်တွေကိုအတွင်းရေးအဖြစ်တင်းကျပ်စွာထိမ့်သိမ်းထားမှာဖြစ်ပါတယ်ခင်ဗျာ
။နိုင်ငံတကာကအများပြည်သူအတွက်အမေရိကန်ပြည်ထောင်စုရဲ့ကြီးညာချက်ကိုထုတ်လင်းလို့ပြပါပြီရှင်။
UA မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းတရင်ဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
။ဂျာတာမလေးနေမနက်ခင်အပတ်စဉ်ကဏ္ဍတွေကတော့ဒီမျှပဲဖြစ်ပါတယ်ခင်ဗျာ။အခုတော့တရင်ချင်းချုပ်ကိုပြောပြသွားမှာဖြစ်ပါတယ်။ဒီတင်ငံမှာကိုဗစ်ကူးစက်မှုအသစ်တွေတိုးလာနေတဲ့အတွက်အောက်စဖို့တက္ကသိုလ်နဲ့ AstraZeneca ကုမ္ပဏီတို့ပူးတွဲသုတေသနလုပ်ထားတဲ့ကိုဗစ် -19 ရောဂါကာကွယ်ဆေးကိုအရေးပေါ်အသုံးပြုဖို့ဗိုလ်ထုနေကအတည်ပြုလိုက်တာကြောင့်ဒီတိန်ဟာAstraZeneca ကာကွယ်ဆေးကိုသုံးဖို့ပထမအဦးဆုံးအတည်ပြုတဲ့နိုင်ငံဖြစ်လာပါတယ်။အခုကာကွယ်ဆေးဟာပထမအတည်ပြုထားတဲ့ American Company Pfizer နဲ့ BioNTech Germany ကုမ္ပဏီတို့ရဲ့ကာကွယ်ဆေးထက်ထိမ့်သိမ်းသူလောင်ပို့ဆောင်ရတာလွယ်ကူပြီးကမ္ဘာကာကွယ်ဆေးဖြစ်လာနိုင်ခြေရှိတယ်လို့သိပ္ပံပညာရှင်တွေကပြောပါတယ်။ AstraZeneca COVID ကာကွယ်ဆေးဟာဈေးနှုန်းချိုသာတယ်လို့အခြား COVID ကာကွယ်ဆေးတွေလိုမဟုတ်ပဲရေကန်တိတာတွေကပုံမှန်အေးကမ်းမှသိမ့်စီသူလောင်ထားနိုင်တာကြောင့်အခုလိုသုံးသပ်ကြတာပါ။ဗြိတိန်နိုင်ငံ EU ကနေခွဲထွက်ပြီးနောက်ပေါ်ဆောင်မဲ့နှစ်ဖက်ကွန်ရက်ရေးသဘောတူညီချက်ကိုဗြိတိန်ပါလီမန်ကအတည်ပြုလိုက်ပါပြီ။ဒါဟာအဖွဲ့ဝင်28နိုင်ငံပါတဲ့ဥရောပအဖွဲ့အစည်းကဗြိတိန်ခွဲထွက်ရေးနှိမ့်နဲ့ချီလှုပ်ဆောင်လာခဲ့တဲ့အထက်နောက်ဆုံးအခက်အခဲကိုကြော်လွှားလိုက်နိုင်တာဖြစ်ပါတယ်။လာမယ့်အင်္ဂါနေ့အမေရိကန်မှာပြန်လည်ကျင်းပဖို့ရှိတဲ့အထက်လွှတ်တော်မှရွေးကောက်ပွဲမတိုင်ခင်နှစ်ရက်အလိုမှာအမေရိကန်သမ္မတနဲ့ဒုသမ္မတတွေအဖြစ်ရွေးကောက်ခံရတဲ့ဂျိုးဘိုင်ဒန်နဲ့ကမလာဟဲရစ်ရောရာထူးကထွက်ခွာရောမဲ့သမ္မတဒေါ်နယ်ထရန့်ပါအမေရိကန်ပြည်ထောင်စုတောင်ပိုင်းဂျော်ဂျီယာပြည်နယ်ကိုတွားရောက်ဖို့စီစဉ်နေကြပါတယ်။ဒီကနေ့မနေ့အတွက်သတင်းတွေကတော့ဒီလောက်ပါပဲခင်ဗျာ။ကိုဗစ်ကာယောဂါကူးစက်မှုအရေးပေါ်အခြေအနေတွေကြောင့် VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကိုယာယီပုံသဏ္ဍာန်နဲ့ကျွန်တော်တို့ထုတ်လွှင့်နေတာဖြစ်ပါတယ်။ဒီကနေ့ဟာဒီဇင်ဘာလ31ရက်နေ့ဖြစ်ပါတယ်ခင်ဗျာ။2020ပြည့်နှစ်ရဲ့နောက်ဆုံးနေ့လည်းဖြစ်ပါတယ်။မြန်မာပြည်အပါအဝင်ကျွန်တော်တို့ကမ္ဘာလုံးမှာရင်ဆိုင်နေရတဲ့ကိုဗစ်ကာယောဂါဆိုကြီးအများဆုံးချုပ်ငြိမ်းပြီးလာမယ့်2021နှစ်သက်မှာကိုဗစ်ကာယောဂါကင်းဝေးပြီးသရစင်နဲ့အားလုံးပျော်ရွှင်ချမ်းမြေ့စွာအလုပ်လုပ်ကိုင်နိုင်ကြပါစေလို့ VOA ကနေဆုမွန်ကောင်းတောင်းလိုက်ရပါတယ်ခင်ဗျာကျွန်တော်ညောင်ဝင်းအောင်ပါ
Thank you.
This program has come to you from the Voice of America, Washington.